Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်ကနေ2018ခုနှစ်ဒီဇင်ဘာလ31ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုံးတွင်သွားမှာပါရှင်ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္လာနေ့ချင်းပါတဲ့ရွေးကောက်ပွဲမှာအကြမ်းဖက်မှုတွေကြောင့်တေဆုံးသူအကြီးအကျယ်ဟာအနည်းဆုံး18ဦးရှိနေပါပြီအမေရိကန်တရုတ်နဲ့နိုင်ငံခြားကုန်သွယ်စစ်ပွဲမှာအဓိကထားပြောနေတဲ့ညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာပြဿနာတွေကိုတရုတ်ကအမြင့်ဆုံးတရားရုံးမှာကြားနာဆက်ဆီတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နီ
ကောင်းပါပြီရှင်2018ခုနှစ်ကုန်လို့2019ခုနှစ်ကိုကူးပြောင်းမဲ့နှစ်တစ်ခုအချိန်ကိုကြိုဆိုဖို့ American ပြည်ထောင်စုတဝန်ပြင်ဆင်နေကြတဲ့အထိုင်းမှာမြန်မာနယ်ပွားတွေလည်းပါဝင်ပါတယ်
။ Miami မှာကတော့အများနဲ့နှစ်တိုင်းလှုပ်ဖြစ်တဲ့နေရာကတော့အချိန်ကြီးရနေရာကတော့ဒီ Bay Side လို့ခေါ်တဲ့ Bay From Park ပေါ့နော်
။ဒါကတော့နှစ်တစ်ခုပွဲတော်ကိုအကြီးအကျယ်ဆုံးအစီကားဆုံးဆင်နွှဲမဲ့မြို့ကြီး10မြို့ထဲမှာပါဝင်တဲ့မိုင်ယာမီမြို့မှာရှိတဲ့မြန်မာနယ်ပွားတအုပ်က VOE ကိုပြောသွားတာပါဒီအကြောင်းသတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်ရှင်ဒါအပြင်တနင်္လာနေ့နဲ့ခင်တိုင်းတင်ဆက်နေကြမြမအရေးဆွေးနွေးကံဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်စတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိခ်ဟာစီနာတက်တဲ့အချိန်တက်တန်းအတွက်ပြန်ပြီးအရွေးခံဖို့များနေချိန်မှာပဲတနင်္လာနေ့ကျင်းပတဲ့ဒီရွေးကောက်ပွဲနဲ့ဆက်နွယ်ပြီးဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်တေဆုံးသွားသူအရေးအတွက်ဟာအနည်းဆုံး18ဦးရှိနေပြီဖြစ်ပါတယ်ရွေးကောက်ပွဲကနဦးရလက်တွေအရအဝါမီလိတ်ပါတီကလက်ရှိဝန်ကြီးချုပ်ဟာစီနာကအပြတ်အသတ်အနိုင်ရနေတာပါဒါပေမဲ့ရွေးကောက်ပွဲမှာမဲမတော်မမှုတွေနဲ့ချင်းချောက်မဲဆွယ်မှုတွေရှိနေတယ်လို့အတိုက်ခံတွေကဝေဖန်နေကြပါတယ်တနင်္လာရွေးကောက်ပွဲဟာပုံမှန်မဟုတ်တဲ့အတွက်ရလက်တွေကိုလက်မခံဖို့အတိုက်ခံခေါင်းဆောင်ကမဲဟိုဆန်းကတောင်းဆိုနေတာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့မှာစစ်တပ်နဲ့တခြားလုံခြုံရေးတပ်သား6သိန်းလောက်ချထားတာပါဝင်နိုင်ငံတလွှားလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ထားရှိတဲ့ကြားကနေအတိုက်ခံတဲ့လက်ရှိအာဏာပါတီတို့ကြားအတန်းဖက်မှုတွေဖြစ်ပွားခဲ့တာပါ။အနယပါတီကိုထောက်ခံသူနဲ့တိုက်ခိုက်ပါတီထောက်ခံသူတွေကြားဖြစ်ပေါ်တဲ့ဒီကုံးတွေကနေ73ဦးတည်ဆုံးခဲ့ရတယ်လို့ရဲပစ်ခတ်မှုကြောင့်တည်ဆုံးသူက3ဦးရှိပါတယ်။လက်နက်ကင်ဆောင်နဲ့တိုက်ခိုက်တက်ကြွလှုပ်ရှားသူတဦးကြောင့်တည်ဆုံးရတဲ့ရဲတဦးလည်းရှိပါတယ်။လက်ရှိဝန်ကြီးချုပ်ဟာစီနာရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒန်ဇီယာကတော့အဂတိလိုက်စားမှုနဲ့အကျဉ်းချခံနေရတာဖြစ်ပါတယ်။
ကွန်ဂိုနိုင်ငံမှာအငင်းပွားဝယ်ရာအခြေအနေနဲ့ပြဿနာတွေကြုံခဲ့ရလို့အချိန်တိုင်ရွှေဆိုင်ခဲ့ရတဲ့ရွေးကောက်ပွဲကိုတနင်္ဂနွေနေ့ကကျင်းပခဲ့ပြီးတန်ပေါင်းများစွာသောပြည်သူတွေမဲပေးခဲ့ကြပါတယ်။သမရရွေးကောက်ပွဲမဲပေးတဲ့နေ့မှာလဲရှုပ်ထွေးမှုတွေအငင်းပွားဝယ်ရာတွေနဲ့ကြုံခဲ့ရတာကြောင့်မဲလာပေးကြတဲ့တန်40သောပြည်သူတွေဟာဒေါသထွက်ခဲ့ကြတယ်လို့ဆိုပါတယ်။ကွန်ဂိုနိုင်ငံရဲ့ဒီရွေးကောက်ပွဲဟာနှစ်ပေါင်း60နီးပါးအတွင်းငြင်းချမ်းစွာအသွင်ကူးပြောင်းရေးအတွက်ပထမဆုံးလှုပ်တဲ့သမိုင်းဝင်ရွေးကောက်ပွဲဖြစ်ပါတယ်ရွေးကောက်ပွဲမှာမငြိမ်သက်မှုတွေကြုံလာရနိုင်တယ်လို့စောင့်ကြည့်သူတွေခန့်မှန်းခဲ့တဲ့အတိုင်းတနင်္ဂနွေနေ့ရွေးကောက်ပွဲမှာဆန္ဒပြစန့်ကျင်မှုတွေနဲ့လည်းကြုံခဲ့ရပါတယ်မြို့တော်ခင်ရှာဆာကမဲယုံတွေမှာတော့မဲပေးရတဲ့စနစ်ကကြန့်ကြာနေတာကြောင့်ရာပေါင်းများစွာသောမဲဆန္ဒရှင်တွေဒေါသဖြစ်ခဲ့ကြပြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုပါတယ်ညနေနေဝင်ချိန်မဲယုံပေးရတော့မယ့်အချိန်ထိမဲမပေးရသေးပဲကြံနေသူတွေကတန်းစီဆောင်ဆိုင်နေကြတာတွေ့ရပါတယ်ဒီရွေးကောက်ပွဲကိုငွေကုန်ကြေးကြခံကျင်းပတဲ့ကွန်ဂိုအစိုးရကတော့နိုင်ငံသားတွေရဲ့ပါဝင်ပတ်သက်မှုအပေါ်ရန်လိုတဲ့သဘောထားတွေကိုထုတ်ပြန်ပြောဆိုနေပါတယ်နိုင်ငံအရှိဘက်ချမ်းမှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တဲ့အခြေအနေကြောင့်နောက်ဆုံးအချိန်ကပ်ပြီးလူတစ်သန်းလောက်မဲပေးခွင့်ပိတ်ပင်ခံရပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရရှိနေတဲ့ကျင်းပမယ်သမရရွေးကောက်ပွဲကို3လရွှေ့ဆိုင်းလိုက်တယ်လို့အာဖဂန်နစ္စတန်ရွေးကောက်ပွဲတာဝန်ခံတွေကပြောကြားခဲ့တဲ့အတွက်ရွေးကောက်ပွဲကျင်းပမယ်ရက်ဟာ2019ဇူလိုင်လ20ဖြစ်သွားပါပြီအခုလိုရွေးကောက်ပွဲရဲ့ရွှေ့ဆိုင်းလိုက်တဲ့အတွက်ရွေးကောက်ပွဲမှာကျင်းပမယ်ဤပညာဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့အတွက်အချိန်ပိုးပြီးရမှာဖြစ်တယ်လို့ရွေးကောက်ပွဲပိုပြီးကောင်းအောင်အတွက်ပြင်ဆင်ဖို့လိုအပ်တဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်မယ်လို့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင် IEC အကြီးအကဲဂူလာဂျန်အဘလူဘာဒီဆာယီကပြော ါတယ်အရင်ကျင်းပဖို့စီစဉ်ထားတဲ့ April 20ရက်နေ့ဟာရာသီဥတုပြင်းထန်တဲ့ဆောင်းလွင်းကာလဖြစ်တာမို့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေရှိနေတယ်လို့ငွေကြေးအခက်အခဲတွေရှိပြီးမဲဆင်းဆိုင်ရာစတဲ့တွေပြင်ဆင်မှုတည်ပို့ဆောင်မှုအပါအဝင်မဲပေးဖို့ကိစ္စရပ်တွေအချိန်မီစီစဉ်မှုအခက်အခဲတွေရှိနိုင်တယ်လို့ IC ဥက္ကဋ္ဌကကပူးမှာသတင်းတောက်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်
2014ခုနှစ်ကစလို့အီရတ်နဲ့ဆီးရီးယားနိုင်ငံတွေက IS သွေးကြွတွေကိုပြစ်မှတ်ထားတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအရက်သား1100ကျော်သေဆုံးခဲ့ရတယ်လို့ညွန်ပေါင်းတပ်ဖွဲ့ကအတည်ပြုပြောဆိုပါတယ်။အဲ့ဒီအရေအတွက်ဟာ2014ဩဂုတ်လနဲ့2018နိုဝင်ဘာလကြားလေ့လာထားတဲ့စစ်တမ်းဖြစ်ပါတယ်။အခုလိုအရက်သားတွေသေဆုံးမှုဟာမရွယ်ပဲဖြစ်ခဲ့ရတာလို့ညွန်ပေါင်းအဖွဲ့ကပြောပါတယ်။2014ဩဂုတ်နဲ့2018နိုဝင်ဘာကြားမှာညွန်ပေါင်းတပ်ဖွဲ့ကလေကြောင်းတိုက်ခိုက်မှုပေါင်း 3,100 ကျော်လုပ်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်စစ်တပ်တွေကိုဆီးရီးယားကနေပြန်ခေါ်တော့မယ်ဆဲဆဲအချိန်မှာပဲအခုလိုအရက်သားသေဆုံးမှုစီးရင်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဆီးရီးယားအစိုးရတပ်တွေဟာနိုင်ငံအရှိမြောက်ပိုင်းမန်ဘစ်မြို့ကိုပြန်သိမ်းလိုက်ပြီဆိုတဲ့သတင်းဟာမဟုတ်မှန်ကြောင်းအမေရိကန်အစိုးရကတောက်ကြနေတုန်းကပယ်ချခဲ့ပါတယ်။
ဒီ American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုရီးယားနိုင်ငံခေါင်းဆောင်တွေကြား2018ခုနှစ်ထဲမှာထိတွေ့ဆက်ဆံမှုတွေလုပ်ခဲ့တယ်လို့ပဲလာမယ့်နှစ်တမှာလည်းငင်းချင်းဆွေးနွေးပွဲတွေတိုးမြင့်ကျင်းပသွားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်စီကိုတနင်္လာနေ့ကစာတစောင်ပေးပို့တယ်လို့တောင်ကိုရီးယားသမ္မတရုံးကပြောပါတယ်မြောက်ကိုရီးယားမျိုးရောပြင်ပမှာစက်တမလကနောက်ဆုံးကျင်းပတဲ့နိုင်ငံခေါင်းဆောင်ထိပ်သီးစည်းဝေးမှာမြောက်ကိုရီးယားခေါင်းဆောင်ကတိပေးခဲ့တယ်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးရောကိုဒီဇင်ဘာမှာလကုန်မှာလာဖို့စီစဉ်ပေးမဲ့မဖြစ်မြောက်တာအတွက်စိတ်မကောင်းကြောင်းလဲဆာမှာဖော်ပြထားပါတယ်။ဒါပေမဲ့ကင်းမြစာအပြည့်စုံကတော့တောင်ကိုရီးယားသမ္မတရုံးကထုတ်မပြောပါဘူး။2018ထဲမှာကိုရီးယားခေါင်းဆောင်နှစ်ဦးကြားထိပ်သီးဆွေးနွေးပွဲ၃ချိန်ကျင်းပခဲ့ပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအခါအားလျောက်စွာလုပ်ဖို့သဘောတူတဲ့အပြင်ဒီလိုလှုပ်ဆောင်ဖို့နိုင်ငံတကာအရေးယူမှုတွေအဆုံးသတ်ရေးအတွက်မျှော်လင့်ကြောင်းလည်းပြောခဲ့ကြတာပါ။ဒါပြင်နိုင်ငံနယ်စပ်ဒေသတချို့အဆောင်ဆက်တပ်စခန်းတချို့ဖယ်ရှားရေးနယ်စပ်ပန်းမချန်ရွာလေးကလက်နက်တွေမြေမြုပ်မိုင်းတွေရှင်းလင်းရေးပအဝင်တမျိုးကြဆေးချင်းချမှုတွေလျှော့ချဖို့လည်းလုပ်ခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်းမြတ်စာထဲမှာသူတို့2019မှာတောင်ကိုရီးယားသမ္မတမွန်နဲ့မကြာမကြာတွေ့ဆုံမှုဆန္ဒရှိတယ်လို့ဒေတာရင်းငင်းချန်တာဝါပြောရင်းနဲ့ကိုရီးယားကျွမ်းဆွယ်ဒေတာနျူကလ িয়ার ကင်းစင်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးလိုတယ်လို့ဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံရဲ့မူဝါဒဆိုင်ရာဆုံးဖြတ်ချက်နဲ့ရည်ရွယ်ချက်တွေကိုချိန်ညားနေရှိတဲ့ကောင်ဆောင်ကင်းမြတ်နှစ်သက်မင်းကိုမချိန်ညားခင်အခုလိုတောင်ကိုရီးယားသမ္မတစီကင်ကစာရေးခဲ့တာမှာ2018နှစ်သက်မင်းကတော့ကင်ကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့တန်တမန်ရေးစတင်မှုပြောကြားခဲ့တဲ့နောက်တောင်ကိုရီးယားသမ္မတမွန်နဲ့တွေ့ဆုံခဲ့တယ်လို့ဂျူနာထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါတမိုင်းတွင်ထိပ်သီးဆွေးနွေးပွဲကိုကျင်းပနိုင်ခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားသမ္မတရွေးကောက်ပွဲဝင်ပြိုင်မဲ့သူတွေအနေနဲ့အစ္စလမ်ကုရန်ကျမ်းစာနဲ့ပတ်သက်ပြီးအစစ်ဆေးခံကြဖို့ဆိုတဲ့အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ဘာသာရေးဆရာတွေရဲ့တိုက်တွန်းချက်ဟာလူမျိုးရေးညီညွတ်မှုကိုထိခိုက်စေတယ်လို့အစ္စလမ်ဘာသာရေးကျွမ်းကျင်သူတွေကအပြင်းထန်ဝေဖန်လိုက်ကြပါတယ်။လာမယ့်2019 AP လအင်ဒိုနီးရှားရွေးကောက်ပွဲကိုဝင်ပြိုင်ရမယ့်လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့အတိုက်အခံပရာဘိုဝိုတို့အနေနဲ့အာချေးပြည်နယ်မှာဇန်နဝါရီ15ရက်နေ့ကျင်းပမယ့်ကိုရန်ကျမ်းစာအာဂုံဆောင်ပွဲမှာလာရောက်အစစ်ဆေးခံကြဖို့အာချေးမှာရှိတဲ့အစ္စလမ်ဘာသာရေးကောင်စီတစ်ခုကပြီးခဲ့တဲ့စနေနေ့ကဖိတ်ကြားစာပေးပို့ခဲ့တာပါ။အာချေးပြည်နယ်မှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေဝင်ပြိုင်ဖို့ဆိုရင်ကိုရန်ကျမ်းစာနဲ့ပတ်သက်ပြီးအစစ်ဆေးခံကြရပါတယ်။ဂျကာတာမှာရှိတဲ့ဟီဒါယာတူလာအစ္စလမ်တက္ကသိုလ်ကပညာရှင်ဒေါက်တာကိုမာရူဒင်းကတော့ကိုရန်ကျမ်းစာဆောင်ပွဲဟာလိုအပ်ချက်တခုမဟုတ်တယ်လို့ဘာသာရေးအတွက်အရေးကြီးတယ်လို့ယူဆတာဟာလည်းပုံကြီးချက်မှုတစ်ခုသာဖြစ်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားမှာရှိတဲ့အကြီးဆုံးမွတ်စလင်ဘာသာရေးအဖွဲ့အစည်းတစ်ခုရဲ့တာဝန်ရှိပုဂ္ဂိုလ်ဒေါက်တာရူမာဒီကတော့ကိုရန်ကျမ်းစာစစ်ဆေးပွဲဟာဘာသာရေးကိုနိုင်ငံရေးအတွက်အသုံးချမှုတစ်ခုသာဖြစ်တယ်လို့ဆိုပါတယ
်။တရုတ်နဲ့အမေရိကန်နဲ့နိုင်ငံခြားကုန်သွယ်ရေးစစ်ပွဲမှာအဓိကထားပြောနေရတဲ့ဉာဏ်ပညာအခြေပြုပစ္စည်းမူပိုင်ခွင့်ဆိုင်ရာပြဿနာတွေကို ဇန်နဝါရီလတရနေ့ကစပြီးတရုတ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးမှာကျန်းမာဆစ်ဆီတော်မှာဖြစ်ကြောင်းတရုတ်အစိုးရကကြေညာလိုက်ပါတယ်။စီးပွားရေးအင်အားကြီးနိုင်ငံခြားကုန်သွယ်ရေးမှာအခြေတင်ဖြစ်ရကနေအမေရိကန်ဒေါ်လာဘီလျံ300ကျော်ဖို့အပြန်အလှန်အခွန်တွေတိုးကောက်နေရကနေဒီဇင်ဘာတရနေ့ရောက်မှရက်ပေါင်း90နောက်ထပ်အခွန်တိုးမကောက်ဖို့အတွက်သဘောတူညီမှုရခဲ့တာဖြစ်ပါတယ်။ညာနာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်တဲ့စီးမင်းတွေကိုလိုက်နာအောင်တရုတ်အစိုးရကတင်းတင်းကြပ်ကြပ်မလုပ်ခဲ့တဲ့အပြင်တရုတ်နိုင်ငံထဲမှာဝင်ရောက်လုပ်ကန်တဲ့နိုင်ငံခြားကုမ္ပဏီတွေကိုနီးပညာတွေအတ္တမလွှဲပြောင်းခိုင်တယ်လို့အမေရိကန်နဲ့ EU ဥရောပကသတ်မှတ်ကြတော့ဝေဖန်နေကြတာပါအခုလိုညာနာပစ္စည်းမူပိုင်ခွင့်အဆိုင်ရအမှုတွေကို2009ကစပြီးတရုတ်အထက်တရားရုံးမှာစတင်ကြားနာစစ်ဆေးတော့မှာဖြစ်ကြောင်းတရားရေးဌာနဒုတိယအကြီးအကဲဆင်နေနေပြောကြားချက်ကိုတရုတ်အစိုးရစင်ဝါသတင်းမှာဖော်ပြထားပါတယ်အရင်တော့ကတော့ဒီအမှုမျိုးကိုခင်အဆင့်အစစ်မြေတရားရုံးတွေမှာကြားနာခဲ့တာဖြစ်ပါတယ်။အခုလိုလှုပ်ဆောင်မှုကတရားရေးဆိုင်ရာရှောက်ထားချက်တွေတမတ်ရှိလာစေမယ့်ပြင်တရားရုံးကြားနာစစ်ဆေးမှုထိရောက်ပြီးအရေးသွေးကောင်းမွန်တိုးတက်မယ်လို့လည်းပြောပါတယ်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရှိတဲ့အာဂွန်မီးတောင်ဟာတနင်္ဂနွေနေ့ကပေါက်ကွဲပြီးမီးခိုးလုံးတွေထွက်လာသလိုမီးတောင်တစ်ဝိုက်ကျေးရွာတွေအထိချောရည်တွေစီးဆင်းလာတာကြောင့်မီးတောင်တစ်ဝိုက်ကိုမသွားကြဖို့နိုင်ငံသားခီးသွားဧည့်သည်တွေကိုရောဒေသခံတွေကိုပါဒေသအာဏာပိုင်တွေကတတိပေးထားကြပါတယ်။နိုင်ငံသားခီးတဲ့ဒီအဓိကတဲခုတဲ့ကုတာဒေသကနေ44မိုင်အကွာမှာအဲ့ဒီမီးတောင်ရှိတာပါအခုတစ်ခေါက်မတိုင်ခင်အာဂွန်မီးတောင်နောက်ဆုံးပေါက်ကွဲခဲ့တာကတော့1963ခုနှစ်ကဖြစ်ပြီးလူပေါင်း1600လောက်သေဆုံးခဲ့ရပါတယ
်တနင်္လာနေ့နေ့ကခင်တဲ့အစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်2018ခုနှစ်ကုန်လို့2019ကူပြောင်းမဲ့နှစ်သစ်ကူအချိန်အခါသမယ VOE ပြည်သက်တွေအားလုံးရှင်လန်းချမ်းမြေကြပါစေလို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းဆုမွန်ကောင်းတောင်းပါရရှင်အခုတော့ကျမတို့ဒီနှစ်သစ်ကူအချိန်ကိုစင်နှွဲဖို့ပြင်ဆင်နေကြပုံတွေကိုတင်ပြမှာပါ American ပြည်ထောင်စုတဝန်းမှာတော့နှစ်သက်ကူးချိန်ကိုပြင်ဆင်နေတဲ့မြို့ကြီး10မြို့ထဲမှာမြန်မာမိသားစုတွေအများဆုံးနေထိုင်တဲ့နယူးယောက်မိုင်အမီဆန်ဖရန်စစ္စကိုစတဲ့မြို့တွေပါဝင်ပါတယ်။ဒီနှစ်သက်ကူးကြိုဆိုပွဲမှာမြန်မာမိသားစုတွေလည်းပါဝင်ဖို့ဘလို့ပြင်ဆင်နေကြသလဲဆိုတာကိုတော့ဆက်ပြီးနားဆင်ပါရှင်။အမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြုံထားရပေမဲ့လည်းအခုလိုနှစ်သက်ကူးကြိုဆိုပွဲတွေအတွက်အထိခိုက်မခံဘဲလူပေါင်းတန်းနဲ့ချီပါဝင်ဆွံ့နွဲဖို့လုံခြုံရေးအရာအထူးပြင်ဆင်ထားပါတယ်။1900ခုနှစ်ခရဲကစတင်ပြီးနှစ်ပေါင်း100ကျော်အစဉ်လာမပြတ်နှစ်စဉ်ကျင်းပလာတဲ့နယူးယောက်မြို့လေကောင် Times Square မှာဆိုရင်ကမ္ဘာလှည့်ခီးတဲ့တသန်းလောက်ပါဝင်ဆင်နွှဲမဲ့နှစ်သစ်ကူးအကြိုပွဲအတွက်လုံခြုံရေးအပြည့်ချထားကြောင်းနယူးယောက်မြို့ကမြန်မာနယ်ပွားကိုဝင်းဆိုင်က VOE ကိုပြောပါတယ
်မြို့လေကောင် Times Square လို့နေရာမျိုးငိုတဲ့ရမှာအရန်စီကားတဲ့နေရာလေးတွေလူတွေကတိုးမပေါအောင်စီကားတဲ့ဒီအဲဒီကတော့အဲနယူးယောက်မြို့ရဲ့ Christmas တစ်ပင်ရှိတဲ့လောကဖီလာဆန်လာ90အထိကိုတောက်လျှောက်ကိုလူတွေကတုံးမပေါ့ဘူးအဲ့ဒါကအစောကြီးပိုင်းတဲ့အရာတွေပေါ့အခုရက်ဆိုရင်တော့ပူဆိုးတာပေါ့အလုံးညွေးအရာဆိုရင်လည်း CCTV ကင်မရာတွေအကုန်လုံးတပ်ဆင်ထားတာတွေရှိတယ်ဟိုအခုဒီ Times Square လို့နေရာမျိုးကြောင့်ကဘာလဲလीဥရောပသားတွေရောတင်းလုံးအရန်စီကားတဲ့နေရာဆိုတော့ခလိုင်းလဲလူညွေးရောတီချာလောက်တာပါတယ် New Year နေ့ဆိုရင်လူတွေကအဲ့52လမ်းလို့ Times Square လို့နေရာမျိုးမှာနေပြီးတော့ဒီဟို Digital ကွန်နိုင်ရီမာဒီချက်ပုတ်တွေကြီးပဲအဲဆိုအဲ့ရလီမာသူတို့လူညိုရရပ်ဝဲရောအကုန်လုံးစီစီတီမဲရောအနှံ့ငန်ခွေးတွေရာဆိုလို့ဒါအားလုံးစိတ်ချရပါတယ
်ကိုဝင်းဆိုင်တို့ရော Times Square သွားကြမလားရှင
်အဲ့လိုနေရာမျိုးကြလူသားစီတို့ကျွန်တော်ကသွားတို့ကျွန်တော်ကိုယ့်အကူအိမ်မှာပဲဘယ်လိုပဲဘာဗီကျူးတွေပါရေလို့ပြီးတော့နှစ်စကူဂျူကြတာပေါ့လေအဲအိမ်ရလီ TV တီးပြီးတော့နှစ်စရောက်မဲ့အချိန်လေးကိုကောင့်တောင်းယူပြီးတော့အဲအိမ်မှာစားစားတောက်ကြနဲ့ပြောပါပါဒီလိုပဲဖြတ်သန်းကြတာပါပဲ
နှစ်သက်ကူအကျိုးကျင်းပမဲ့အစီကားဆုံးမြို့ကြီး10မြို့ထဲမှာပါဝင်တဲ့အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ချမ်းဖလော်ရီဒါပြည်နယ်ကမိုင်ယာမီမြို့မှာလည်းဒီနှစ်ထူးခြားချက်အဖြစ်ပြည်နယ်ရဲ့တင်ကေတလိမ္မော်ရောင်အထိမ့်မတ်ဘောလုံးပုံစံပြုလုပ်ပြီးနှစ်ဟောင်းကုံနှစ်သက်ကူဖို့မိနစ်ပိုင်းအလိုချိန်ကြိုက်ပြီးပွဲလာပရိသတ်တွေဝိုင်းဝန်းအော်ဟစ်ရေတွက်ဖို့ပြင်ဆင်ထားကြောင်းမိုင်ယာမီမြို့ကမြန်မာနယ်ပွားမဟန်စုရင်ကပြောပါတယ်
မိုင်အမီမှာကတော့အများနဲ့နှစ်တိုင်းလုပ်ဖြစ်တဲ့နေရာကတော့အထင်ကြီးရနေရာကတော့ဒီ base site လို့ခေါ်တဲ့ base from park ပေါ့နော်အဲ့ဒီမှာကတော့အများနဲ့နှစ်တိုင်းလို့ပါတော့ countdown လုပ်ဖြစ်ပါတယ်ဆုလဲလွန်ခဲ့တဲ့၄နှစ်လောက်ကတော့တစ်နှစ်ကျုံမှုပါတယ်မှာဒ
ဒီနေ့ကတော့သူတို့ကတော့ထူးထူးခြားခြားအနေနဲ့ဟိုဖလော်ရီဒါရဲ့လိုကိုဖြစ်တဲ့ဒီအော်ရင်းပေါ့သူတို့ကတော့ခေါ်တာတော့ဘစ်အော်ရင်းလို့ခေါ်တာပေါ့နော်အဲ့အော်ရင်းဆိုင်ပုံစံမျိုးယူသူတို့ကကောင်တောင်းအနေနဲ့ဒီနေ့မှာလုပ်ဖို့ကိုစီစဉ်ထားပါတယ်မိုင်အမီရဲ့ထုံးစံရပါလိပုံမှန်လေးပဲဖြစ်ပါတယ်ညာဘက်ဆိုရင်တော့အခုစံပီဒီဂရီနဲ့80ဒီဂရီကြားထဲမှာတော့ရှိပါတယ်မှာအရင်ရော
Yaro, Sanya, be a thing, Nima, go a Cindy and Lisa, Yatanga, bounding in a subi, in the Ema, subi, or Guago, or Saja, Dow Javius, and I told it, saying, Matoki Lima, Guago, Jimbo, TV, Quimby, Tabido, New York, Doti, Miami, or the countdown at daylight, or Bido, and New Yago, Cheto, Jarabo, Mas.
American Dinosu, Maryland, in a man, Nitine, going to Gale, Natasako, Kune, Kupiame, Niteko, Josugo, Yamami Dazuri, Pinsin, Nijabongo, Kulu, Yopiavare.
ကျွန်တော်တို့တော့ဒီမှာမိသားစုလေးတွေရှိတယ်ပေါ့နော်တကယ်ကြီးနေတဲ့အိမ်လေးလိုက်ရွေးတယ်တကယ်ကြီးနေတဲ့ဒီနေ့ကိုဒီအိမ်မှာလုပ်တယ်ဆိုတော့လည်းနောက်တိုင်မှာပြောင်းလုပ်တယ်လုပ်တဲ့အခါကျမိသားစုတွေကတယောက်တစ်မျိုးတဲ့အိမ်တစ်မျိုးနဲ့စားတော့တွေယူလာတယ်ယူလာကြပြီးတော့စားတော့ကြတယ်ဟောပြောကြဆိုကြတယ်ပေါ့ရှင်အောင်နောင်မြင်လေးတွေနောက်ပြီးလေးပြီးတဲ့အခါကျနှစ်သက်ကူတဲ့အချိန် တောင်းဆိုတာလည်းကျွန်တော်နှစ်တိုင်းကိုကြုံနေရပါတယ်ဒီနှစ်လည်းဒီလိုပဲပေါ့နော်ကျွန်တော်တို့ကမှပြည်ငြိမ်းရမှာဒီကျွန်တော်တို့လူချင်းနဲ့ဒီမိုကရေစီအမြန်ဆုံးရပါစေလို့ဆိုတဲ့ဆုတောင်းတဲ့နဲ့ကျွန်တော်နှစ်တစ်ကိုကူးကြောင်းမှုကျွန်တော်လှုပ်ထားရပါတယ်ခင်ဗ
ျအမေရိကန်ပြည်ထောင်စုမှာ2019နှစ်တစ်ကိုကြိုးစိုးမဲ့နှစ်တစ်ကူပွဲကိုအစီကားဆုံးဖြစ်အောင်စီစဉ်ထားတဲ့ထိတ်ဆုံး10မြို့ကတော့ Dallas, San Francisco, Chicago, Orlando, Denver, New Orleans, Los Angeles, Miami, Las Vegas နဲ့ New York တို့ဖြစ်ပါတယ်ရှင်နေလာနေနေခင်ဗီယိုမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်အခုထုတ်လွှင့်မဲ့မြန်မာရေးရာဆွေးနွေးခန်းမှာလည်းနှစ်ကုန်အထူးအစီအစဉ်ဖြစ်2019နှစ်ကျူသုံးသက်ချက်ကိုနားဆင်ကြရမှာပါ2019နှစ်သစ်မှာမြန်မာနိုင်ငံအနေနဲ့အကောင်းဆုံးမျှော်လင့်နိုင်တာတွေတတိထားတင်တာတွေစတာတွေကို ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငယ်မြမရေးလေးလာသူဒေါက်တာရံမျိုးသိန်းတို့ ਨੇ ကိုကျော်ကျော်သိန်းကနေရန်ကုန် VOA စတူဒီယိုမှာတုံသက်ဆွေးနွေးထားပါတယ်ရှင
်ဒီပြည်သက်တွေအားလုံးကျေးဇူးပါခင်ဗျာတို့တို့ဒါအခုဒီစီဇန်အံလွှင့်နေတဲ့လွှင့်နေတဲ့ကျနောက်ရက်ပေါ့နောက်ရက်ဆိုရင်ဒါ2018ပုံဆုံးပြီးတော့2019လေးကိုကူးပြောင်းတော့ပါတော့မယ်ကော်သူကြီးနေပဲစားလိုက်အောင်2019ထဲမှာကျွန်တော်တို့ပထမရက်ကပြောခဲ့တဲ့98ကအခြေအနေတွေပေါ့လေ99တုန်းကဘလောက်ထိအပြင်းထန်ထပ်ပြီးတော့ရင်ဆိုင်ရနိုင်ခြင်းရှိပါလဲ
ဟုတ်ကဲ့နိုင်ငံတကာ PR တွေကကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရဖို့ရှိပါတယ်ငင်းညာရေးလုပ်ငန်းစဉ်တွေလည်းကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်ရဖို့ရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တခုအလေးနဲ့ပြောချင်တာစီးပွားရေးကိစ္စဖြစ်ပါတယ်အဲ့တော့အားလုံးသိတဲ့အတိုင်းပဲကျွန်တော်တို့တိုင်းပြည်မှာစီးပွားရေးလှုပ်ခင်းကင်ခင်းမကောင်းဘူးဆိုတဲ့ဟာမျိုးကဒါ2018ထဲမှာတော်တော်များများပြောကြပါတယ်အဲ့တော့ပြန်ကြည့်လို့ရှိရင်လည်းကျွန်တော်တို့ကင်းကင်းတိုင်းပြန်ကြည့်ရင်ကမ္ဘာပံတို့ကတော့သုံးသပ်ချက်မှာအရင်တော့စီးပွားရေးတိုးတက်မှုက 6.8 ခန်းလုံးရှိတယ်အဲ့တော့ကျွန်တော်တို့ 6.2 ခန်းလုံးကျလာတယ်အဲ့တော့ရှေ့2019ကိုလည်းမှန်းကြတာကကျွန်တော်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကထပ်ပြီးတော့ကျစရာအကြောင်းရှိတယ်လို့သုံးသပ်ကြတယ်နောက်တစ်ခါကျတော့ဒီနိုင်ငံတကာရဲ့စီးပွားရေးသုံးသပ်ချက်တွေရှိပါတယ်ရှေ့လာမယ့်2019မှာစီးပွားရေးကျမယ်လို့မှန်းတာတယ်ဘာလို့အကြောင်းလဲဆိုတော့ဘာအကြောင်းလဲဆိုတဲ့အခါကျတော့ကျွန်တော်တို့တရုတ်နဲ့ဒီအမေရိကန်ဂျားထဲမှာကုန်သွယ်ရေးစစ်ပွဲဖြစ်နေတယ်အဲ့တော့ဂျားထဲမှာယင်းနီးမြုပ်နှံတဲ့သူတွေကယုံကြည်စိတ်ချမှုသိမရှိဘူးအဲ့တော့ဒါကြောင့်မလို့ပဲ2019မှာစီးပွားရေးကျမယ်လို့မှန်းတာကြပါတယ်ဆိုတော့အဲ့ဒါအပြင်မှာတချို့တွေသုံးသပ်ကြတယ်ကျွန်တော်တို့စိုက်ပျိုးရေးသီးနှံတဲ့ဟိုဥစားကျွန်တော်တို့ gas လောက်စား
တဘာဝတန်ခွေ
ရေးဈေးကျအောင်မယ်လို့မှန်းတာတဲ့ကိစ္စတွေရှိပါတယ်ဆိုတော့အဲ့တော့အဲ့လိုအနေထားမှာကျွန်တော်တို့နိုင်ငံဘက်ကစီးပွားရေးအရဆိုရင်လည်းတော်တော်ရုံးရအောင်ပဲအနေထားဖြစ်နေ
ဒီကမ္ဘာပံရောကျွန်တော်တို့ပြည်ဆိုင်ငွေကြေးရမုံငွေဖွဲ့ IMF ကသုံးသက်ချက်ကရခိုင်အရေးကြီးဟလာကြီးသွားလုပ်ငန်းကဏ္ဍကနေစပြီးတော့ပေါ့နော်ရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုကိုထိခိုက်စေတဲ့အထိကိုရခိုင်အရေးကြီးကြီးဖြစ်တယ်အဲ့ဒါကဒီအားကိုမဖြစ်ရှင်းပင်းနေတော့ရင်းနှီးမြှုပ်နှံမှုတွေရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှု
နောက်တစ်ခါဒီကြီးသွားလုပ်ငန်းကဏ္ဍပေါ့ဆိုတော့ကမ္ဘာတစ်ပတ်ကအထူးသဖြင့်နောက်နိုင်ငံတွေကြီးသွားအခြေတွေကလုံးဝကိုစောက်ထိုးကျသွားတာလေဆိုတော့ရခိုင်အရေးကလည်းပဲ2019ထဲမှာအကြီးအကျယ်ကျွန်တော်ဆက်ပြီးဖြည့်ရှင်းရမယ့်ကိစ္စဖြစ်နေမှာပဲပေါ့ကော
ဘူးရမသိ
အဲ့တော့ကျွန်တော်အမြင်ကတော့ကျွန်တော်ဆိုလိုချင်တဲ့သဘောကအစိုးရရောကျွန်တော်တို့လွှတ်တော်ပိုင်ရောပေါ့နော်ဒီနိုင်ငံတကာအတိုင်းအဝိုင်းနဲ့2019ထဲမှာနော်ဒီတက်ပို့ပြီးတော့နော်ချေချေပြန့်ပြန့်နဲ့ဟိုထိတွေ့နိုင်မှုလိုအပ်တယ်လို့မြင်တယ်အဲနောက်ပြီးတော့လာမယ့်နှစ်မှာပေါ့လေဥမာဒီကုလသမဂ္ဂအထွေထွေညီလာခံရဲ့နော်အထွေထွေမူဝါဒရေးရာဒီမိန့်ခွန်းပြောတဲ့နေရာမှာနော်နိုင်ငံတော်သမ္မတပဲဖြစ်ဖြစ်နော်ဒါမှမဟုတ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပဲဖြစ်ဖြစ်နော်တက်ရောက်ပြီးတော့ပြောဖို့လိုအပ်တယ်လို့မြင်တယ်နောက်ပြီးတော့အထူးသဖြင့်ပေါ့လေဒီလာမယ့်နှစ်အတွင်းမှာနိုင်ငံတကာမှာလှုပ်တဲ့ဟလာဒေတာတွင်ပဲဖြစ်ဖြစ်နိုင်ငံတကာပဲဖြစ်ဖြစ်ဒီအစည်းအဝေးပွဲတွေ conference တွေမှာ
ဒီဒီစည်းဝေးပြီးတော့
အဲ့ဒီအစည်းအဝေးတွေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့နော်ဟိုရှင်းပြနိုင်မယ်နော်နောက်ပြီးတော့နိုင်ငံတကာရဲ့အတန်ကိုနားထောင်နိုင်မယ်နောက်အဲ့ဒီပုံမှာပြန်ပြီးတော့ဆွေးနွေးနိုင်မယ်ဆိုရင်ဒါပိုကောင်းမယ်လို့ကျွန်တော်မြင်တယ်နောက်ပြီးတော့လာမယ့်နှစ်အတွင်းမှာပြင်ဆင်သင့်တာကဒီလွတ်တော်ထဲမှာရှိတဲ့နော်နိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့နော်ပို့ပြီးတော့အလုပ်လုပ်ဖို့လိုအပ်တယ်လို့မြင်တယ်နော်အထူးသဖြင့်တော့ဥမာအာလုံခြုံရေးကောင်စီနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်အထွေထွေညီလာခံနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်အဲနောက်ပြီးတော့ဒေတာတွင်ကျွန်တော်တို့ဟလာအာဆီယံလိုအဖွဲ့အစည်းမျိုးနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဘလို့ချက်ထွင်ပြီးတော့ဟလာပူးပေါင်းဆောင်ရွက်နိုင်မလဲအဲနောက်2019ထဲမှာဒီရခိုင်အရေးပါဝင်ပေါ့နိုင်ငံတကာရဲ့ဖိအားတွေကိုကျွန်တော်တို့ရှော့ချတဲ့နေရာမှာကျွန်တော်တို့ဟာပထမအဆင့်ပေါ့ဒီအရှေ့တောင်အာရှနိုင်ငံများအဖွဲ့ပေါ့အာဆီယံရဲ့အခမ်းကဏ္ဍကိုကျွန်တော်တို့ဟိုပို့ပြီးတော့ချက်ထွင်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်တယ်ဟလာဥမာဒီရခိုင်ပြည်နယ်ကျွန်တော်တို့အရေးကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်တို့အာဆီယံအဖွဲ့ကနေပြီးတော့ဟလာဟိုဆောင်ကြည့်တာမျိုးအာဆီယံအဖွဲ့ကပုံကိုယ်တွေကလာပြီးတော့လေးလာတာမျိုးအဲဒီကနေတဆင့်ကျွန်တော်တို့ကနိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုကိုရအောင်ဆောင်ရွက်တာမျိုးအဲဒါမျိုးတွေကို2019ထဲမှာစဉ်းစားတဲ့နယ်လို့မြင်တယ်နောက်တဆင့်ကတော့ဒီအိန္ဒိယကျွန်တော်တို့အိန္ဒိယနိုင်ငံကျွန်တော်တို့ဒီတောင်ကိုရီးယားနိုင်ငံဂျပန်နိုင်ငံဒီနိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုကိုလည်းပဲနော်ဒီရခိုင်အရေးမှာကိုကျွန်တော်တို့နိုင်ငံရဲ့ဒီလက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစင်မှာရောထည့်သွင်းပြီးတော့စဉ်းစားဖို့လိုအပ်တယ်လို့မြင်တယ
်။ဟုတ်ပါပြီ။အဲ့ဒီမှာဥမာထရီအုပ်ချုပ်ရေးဦးစီးဌာနဆိုတော့ဒီကိစ္စတွေဖြေရှင်းတဲ့နေမှာထရီအုပ်ချုပ်ဦးစီးဌာနရဲ့ခန့်ကဏ္ဍလည်းဒါအတော်အရေးပါတယ်လို့ကျွန်တော်လည်းနားလည်ထားတယ်လေ။ထရီအုပ်ချုပ်ဦးစီးဌာနကအခုဆိုရင်ခုန2018လောကကျွန်တော်တို့သုံးသပ်ထားသလိုသမရယုံဝန်ကြီးဌာနလည်းအခုပြောမယ်ဆိုတော့အဲ့ဒီရိုက်ခတ်မှုပေါ့အဲ့ဒီအချိန်ကတော့2019မှာဘလောက်ထိနောက်တစ်ခါလူလူနဲ့တရက်ထိဆက်တဲ့ဌာနဖြစ်နေတော့အဲ့ဒါကိုဘလောက်ထိ2019မှာသုံးသပ်လို့ရမလဲပြောလင်းလို့ရမလဲ
အရင်တော့ကတော့ပြည်ရဲ့ရဒီကာကွယ်ရေးဦးစီးချုပ်ရဲ့အောက်မှာရှိတာပေါ့ဆိုတော့အဲ့တော့သူ့ကိုအခုကအစိုးရဖွဲ့ရုံဝန်ကြီးအောက်ကိုရွှေ့ပေးလိုက်ရွှေ့ပေးလိုက်တော့ကျွန်တော်ထင်တယ်ဒါကဟိုကောင်းတဲ့အပြောင်းလဲလို့ကျွန်တော်ယူဆတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်စစ်ဘက်မှအရက်ဘက်သူပြောင်းသွားတယ်ပေါ့ဆိုတော့ဒါမှမဟုတ်ဆက်လုပ်ရာတွေရှိပါတယ်အဲ့တော့ကျွန်တော်မြင်တာတော့မဟာဗျူဟာတွေလိုတယ်လို့ထင်တယ်ဘာလို့လဲဆိုတော့ဒီအထွေထွေအုပ်ချုပ်ရေးဌာနကိုလေဒီမိုကရတိုက်ဇေးရှင်းပေါ့ဒီမိုကရေစီအသွင်ပြောင်းဖို့လိုသေးတယ်လို့ထင်တယ်နောက်တစ်ခါကျတော့ဘိုလ်ချုပ်ကင်မှုရှော့ချရေးပေါ့ဆိုတော့ဒီကိစ္စတွေဆက်လုပ်ဖို့လိုတယ်လို့ကျွန်တော်ထင်တယ
်ကိုရံမျိုးသွင်းရောအဲ့ဒီဟာကိုအတော်လေးအကောင်းမျှော်လင့်တာ
အဲကျွန်တော်ကတော့ဟိုဒါကတော့ခုနပြောလို့ပေါ့အပြောင်းလဲတစ်ခုလို့တော့ကျွန်တော်မြင်တယ်အထိုင်မဲ့အရေးကြီးတာက2019ထဲမှာနော်ဒီမြို့နယ်နဲ့ခရိုင်အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ဥပဒေတစ်ခုကိုကျွန်တော်တို့ပြည်တော်စုလွှတ်တော်မှာအတိပြုပြဋ္ဌာန်းနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့ဒီဥပဒေကနေတဆင့်เนาะဟိုမြို့နယ်နဲ့ခရိုင်အုပ်ချုပ်ရေးမှာပြည်သူကရွေးကောက်တင်မြောက်တဲ့ဒုတိယလည်းပဲပါဝင်နိုင်တဲ့ပုံစံမျိုးပေါ့ဘာလို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 288 မှာကြတော့ तू ကခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးမှာနိုင်ငံဝန်ထမ်းတွေကိုတာဝန်ပေးရမယ်လို့ तू ကဖော်ပြထားတယ်အဲ့တော့ဆိုလိုချင်တဲ့သဘောကနိုင်ငံဝန်ထမ်းတွေနဲ့ပဲဆောင်ရွက်ရမယ်လို့ပြောတာမဟုတ်ဘူးနောက်နိုင်ငံဝန်ထမ်းတွေကဥဆောင်ရမယ်လို့ပြောတာမဟုတ်ဘူ
း2019ခုနှစ်ထဲမှာအစိုးရအနေနဲ့ရောဟာလာတိုင်းပြည်တစ်ခုလုံးအနေနဲ့ရောလူလူအနေနဲ့ရောတတိထားဆောင်ကြည့်တဲ့နဲ့ကိစ္စတွေများရှိနေသလားဘယ်လိုကိစ္စမျိုးတွေတတိထားဆောင်ကြည့်တဲ့လဲ
2020ဆိုရင်အထွေထွေရွေးကောက်ပွဲလာပြီအဲ့တော့2019ဟာအထွေထွေရွေးကောက်ပွဲမတိုင်ခင်တစ်နှစ်ဖြစ်နေတယ်အဲ့ဒီအခါကျတော့ခုနကကိုအောင်သူငင်းဆွေးနွေးသွားတဲ့အထဲမှာကျွန်တော်တို့ကဒီအထွေထွေဥက္ကဋ္ဌဦးစီးဌာနကိုကျွန်တော်တို့ကဒီဟိုကျွန်တော်တို့တပ်မတော်ကောက်ွယ်ဦးစီးချုပ်ကခန့်အပ်တဲ့လာပြည်ထောင်ဝင်ကြီးစီမံခန့်ခွဲမှုအောက်ကနေဟိုဘက်ကျွန်တော်တို့ဒီပြည်အောင်စုအစိုးရအဖွဲ့ရုံဝင်ကြီးဌာနအောက်ကိုပြောင်းနေဆိုပေမဲ့ကျွန်တော်တို့မှာစိုးရင်စရာရှိနေတာဘာလဲဆိုတော့ဒီဘိုးချိုးကင်မှုမြင်မာနေတာဟလာအစိုးရထဲမှာရောလွှတ်တော်ထဲမှာရောနောက်အာဏာရပါတီထဲမှာရောဒီဘိုးချိုးကင်မှုမြင်မာနေတာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအင်မတန်မှကြီးမားတဲ့ချိန်ချောက်မှုကြီးတစ်ခုလို့မြင်တယ်အဲ့တော့2019ဟာဟလာ2020ဂျာပြရွေးကောက်ဟိုထူထူရွေးကောက်ပွဲရဲ့အကျိုးနှစ်ဖြစ်တဲ့အခါကျတော့2019ထဲမှာ ไอ้คนน่ะပြောနေတယ်ဟလာဘိုးချုပ်ကန်မှုမြင်မာနေတာတွေကိုရှော့ချနိုင်မမလားလို့တော့ကျွန်တော်တန်တရားရှိတယ
်ဆိုတော့ဒါမှန်တယ်တော့20ရွေးကောက်ပွဲနဲ့ဆိုတော့နောက်တစ်ခုကကျွန်တော်ကစဉ်းစားမိတာကဒီပြီးခဲ့တဲ့နှစ်တွေမှာဖြစ်ခဲ့တာပေါ့နည်းနည်းလေးအချိန်နေနေတဲ့အချိန်မှာတနေရာစားစားနေပြီးတော့တစ်ခုခုထားပြီးတော့တိုင်းပြည်ကအဲ့ဒီမှာတဝဲလေးလေးဖြစ်ဖြစ်သွားတတ်တယ်ရှိဘူးမတိုးနိုင်ဘူးနဲ့အခုကျွန်တော်တို့2018တဲမှာနောက်ဆုံးရက်တွေမှာဆိုရင်ရခိုင်ဘက်မှာအစအလေးတွေပေါ့နော်လူသားမှုတွေဖြစ်တာလူဒီအရာမျိုးတွေဖြစ်ထားတာတွေရှိနောက်တစ်ခုကအစွန်ရောက်တည်ရဲ့ဆုံးအောင်ဆိုတဲ့နေမှာပါကလေးလူမျိုးရေးစသည်အပြင်အဲ့ဒီအန်ဒီကားကိုကျွန်တော်ဘယ်လောက်ထိသတိထားတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ဒီမှာခုနပြောတဲ့လူမျိုးရေးဘာသာရေးဒီလိုပဋိပက္ခတွေဖြစ်နိုင်ကြပေါ့အဲ့ဒါတော့ကျွန်တော်ထင်တယ်တစ်လျှောက်လုံးရှိနေသေးတယ်လို့ထင်တယ်ဒီမီးယာဟိုမငြိမ်းသေးဘူးလို့ထင်ပါတယ်ဆိုတော့အဲ့တော့ခုနကိုညမျိုးသိမ်းပြောတော့ကျွန်တော်နည်းနည်းဆက်ဆက်ပြောရင်တော့2020မှာရွေးကောက်ပွဲကြီးလာတော့မယ်ပေါ့နော်နောက်တစ်ကြိမ်မလာခင်မှာ2019ကကြိုတင်ပြင်ဆင်မှုအနေနဲ့အရေးပါတဲ့နှစ်ဖြစ်ပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်ဘာကြီးမြင်ညင်လဲဆိုတော့မီဒီယာတွေကိုအားကောင်းအောင်ပြန်အားပေးလာတာမျိုးကျွန်တော်မြင်ညင်ပါတယ်။နောက်တစ်ခုကကျတော့ဒီမိုကရေစီအခွင့်အရေးပြောရေးဆိုခွင့်လွတ်လပ်ခွင့်ဒါတွေပိုမြင့်လာအောင်ပေးတာမြင်ညင်ပါတယ်။အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်အစိုးရကတစ်ဖက်ကအသာစီးယူတယ်၊ကြံတဲ့နိုင်ငံရေးလှုပ်ရှားသူတွေအရက်ပဲအဖွဲ့စည်းတွေကအားမကောင်းမနဲ့ကျွန်တော်2020ကိုဖျက်မယ်ဂိမ်းလည်းဖြစ်သွား
တယ်။ဆိုတော့2018ထဲဆိုင်တော့ခုနကပြောတဲ့ဒီမိုကရေစီရဝန်းနေရာပိုကျယ်လာဖို့လိုတယ်မီဒီယာတွေရဲ့လုတ်ကင်ခွင့်တွေပါလေပူတိုးလာဖို့လိုတယ်ပေါ့နော်ကျွန်တော်တို့ဒီလိုရေပုံကသုံးတက်လို့ရတာပါဆိုတော့2019တည်းမှာကျွန်တော်တို့အကောင်းဆုံးမျှော်လင့်နိုင်တဲ့အခြေအနေဖြစ်ရတဲ့ကိစ္စတွေဆိုရင်ပေါ့ကျွန်တော်တို့ဘာတွေကိုပြောလို့ရမလဲ
အဲကျွန်တော်ကတော့ခုနကျွန်တော်အမြင်ကကျွန်တော်တို့နိုင်ငံမှာဒီယုံကြည်မှုနဲ့ပတ်သက်တဲ့ပေါ့လေ trust နဲ့ပတ်သက်တဲ့ဟိုစိန်ခေါ်မှုကတော်တော်လေးကြီးမားတယ်လို့မြင်တယ်အဲ့တော့ခုနပြောတဲ့လူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့ပြည်ပခါတွေပဲကြည့်ကြည့်လက်ရှိကျွန်တော်တို့နိုင်ငံရဲ့အဓိကပေါ့လေဒီငြိမ်းချမ်းရေးစိန်ခေါ်မှုမှာပဲကြည့်ကြည့်ဒီ trust ပြဿနာတော်တော်အရေးကြီးတယ်လို့မြင်တယ်။အဲ့တော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးတော့လုံခဲ့တဲ့လွတ်လပ်ရေးရပြီးတဲ့ကာလကနေပြန်ကြည့်တဲ့အခါကျတော့ဒီ trust building ကိုကျွန်တော်တို့ကယုံကြည်မှုတည်ဆောက်တဲ့အပိုင်းကိုပေါ့လေထိထိရောက်ရောက်ဆောင်ရွက်ခွဲ့တဲ့အထောက်ထားအင်မတန်မှနည်းတယ်။အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့ဟာဒီယုံကြည်မှုတည်ဆောက်ရေးကိုပေါ့လေဒီအစိုးရလွတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းသားတွေကြားတယ်မကဘူး။ကျွန်တော်တို့နိုင်ငံထဲမှာရှိတဲ့လူမျိုးပေါင်းစုံအကြားဘာသာပေါင်းစုံအကြားမှာကြီးကြီးမားမားနဲ့ချက်ချက်ပြက်ပြက်တိဆောက်လာနိုင်မယ်ဆိုရင်2019ထဲမှာကျွန်တော်တို့အတိုင်းအတာတစ်ခုအထိပေါ့လေပို့ပြီးတော့ကောင်းမွန်တဲ့เนาะဟိုလူဖွဲ့စည်းတစ်ခုကိုရလာနိုင်မယ်လို့မြင်တယ
်တိတ်ဟိုအကောင်းကိုအန်တန်လူချင်းနဲ့မျှော်လင့်ချက်ပါပဲကိုအောင်သူငင်းကရော2019ထဲမှာကျွန်တော်တို့ဘာကိုများအကောင်းဆုံးမျှော်လင့်တာလဲ
ခုနယုံကြည်ချက်ဆိုတဲ့အားလည်းလည်းဆိုင်တာပေါ့เนาะဆိုတော့ကျွန်တော်ကစဉ်းစားကြည့်နေတဲ့အခါကျတော့ကျွန်တော်ဆရာကြီးဒေါက်တာဦးမြင့်ပြောတာတစ်ခုသွားသတိရတယ်အဲ့တော့အစိုးရကလည်းပြည်သူကိုယုံကြည်မှုလည်းရစေချင်တယ်2019ရက်မှာလည်းကျွန်တော်တို့အကောင်းဆုံးတစ်ခုမြင်နေတယ်ဆိုရင်တော့ငါကြီးကြီးတကောင်လောက်ကြောပြရင်တော့ပိုကောင်းပါတယ်နော်ကိုယ်ကံတည်းကငါဖြစ်ရင်ပိုကောင်းပါတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်စဉ်းစားမိတယ်ပေါ့လေ
လားလားကရော
အဲ့ဒါတော့လည်းမပြောတော့စောင့်ကြည့်အောင
်ကိုကိုရမျိုးသိရောငါကြီးကြီးကြော်မိနိုင်မယ်လား
ကျွန်တော်ကတော့ဒီအဂိတ်လိုက်စားမှုဒီတိုက်ဖြတ်ရေးနဲ့ပတ်သက်ရင်ကျွန်တော်ကတော့ဟိုစံရင်းနန္ဒာဖို့ဖို့လိုတယ်လို့ကျွန်တော်မြင်တယ်အဲ့တော့ကိုယ့်ရဲ့လူရင်းတော်မှဘာမှမလုပ်ရဲဘူးဆိုရင်ဟဲ့လားတဖက်ခြံထဲကလူကိုကိုကဘယ်လိုလုပ်မလဲအဲ့တော့အဲ့ဒါဆိုရင်တော့အဲ့လိုမှမလုပ်နိုင်ရင်2019ထဲမှာလည်းအာဂရိလိုက်စားမှုတိုက်ဖြတ်ရေးဟာဘာမှဟိုကြီးကြီးမားမားဟိုစိတ်လှုပ်ရှားစရာဖြစ်လာစရာအကြောင်းမရှိဘူးလို့ကျွန်တော်မြင်တယ်
ဆိုတော့ကျွန်တော်နှစ်ယောက်စလုံးရဲ့တကယ်ရင်ထဲမှာရှိနေတဲ့ခံစားချက်နဲ့တကယ်စိတ်ထဲမှာရှိနေတဲ့အတွေးပေါ့နော်2018ပြီး2019ကိုဝင်တဲ့အချိန်မှာကျွန်တော်တို့အသီးသီးမှာကိုအောင်သူနေမှာပဲဖြစ်ကိုရံမျိုးသိမ်းမှာပဲဖြစ်ဖြစ်ငါတို့ဆက်လုပ်ကြမယ်ဆိုတော့အားနဲ့ဝင်သွားသလားဒါမှမဟုတ်ဆိုတဲ့ဟာမျိုးနဲ့ပဲဝင်သွားလား
ပြောရမယ်ဆိုလို့ရှိရင်တော့2019က2018ပြီးလာတာပေါ့နော်ဆိုတော့ကျွန်တော်တို့အတွက်ကတော့သိဟိုအားရစရာရယ်လို့မမြင်မိဘူးဗျာเนาะဒါအမှန်တိုင်းပြောတာပါအဲတော့2019လဲဟိုကျွန်တော်တို့မျှော်တော့မျှော်လင့်တော့ပါဒါပေမဲ့ဘယ်လောက်ထိဖြစ်လာမလဲတော့မသိဘူး
နေ့တည်းဆိုတော့ကျွန်တော်တို့အားလုံးမျှော်လင့်ကြတာပေါ့လေဝန်လို့သိရင်ဘလို့
ကျွန်တော်တော့ဟိုကျွန်တော်လည်းပဲခုနပြောလို့ပေါ့လေဒီ2019 18 19ပေါ့လေဒီ2019နဲ့နိုင်ရှင်2018ကလည်းနည်းနည်းလေးပို့ပြီးတော့ဟိုဘယ်လိုပြောမလဲအားရစရာလျော့လာတယ်အဲ့တော့ဒါပေမဲ့ကျွန်တော်မြင်ကတော့ကျွန်တော်ရဲ့ခံယူချက်ကလည်းကျွန်တော်ကအားရစရာတွေလျော့လေလေအကျက်တဲတွေများလေလေစိန်ခေါ်မှုတွေများလေလေကျွန်တော်ကတော့ပို့ပြီးအလုပ်လုပ်ရမယ်လို့ကျွန်တော်စဉ်းစားတယ်အဲ့ဒီအတွက်ကြောင့်2019မှာရော2020မှာရောကျွန်တော်တို့အတွက်စိန်ခေါ်မှုတွေကတော့ပို့ပြီးမြင့်တက်လာမယ်လို့ကျွန်တော်မြင်တယ
်အားလုံးကြားတဲ့အတိုင်းပါပဲဒီစုတွေအားလုံးပြည့်ပါစေ
တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒုတိယပိုင်းကိုတော့မကြာခင်မှာနားဆင်ရမှာပ
ါ။ VOA
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တင်းလာနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်တင်ဆက်သွားမှာပါအခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့
လက်နက်ကန်တိုင်းသားအဖွဲ့တွေရဲ့ကြီးညာချက်တွေမှာတော့အကြမ်းမင်းအဖြစ်အဖွဲ့အားလုံးလူလူကတပ်မတော်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုခဲ့ကြပါတယ်ဒါပေမဲ့
ဒါကတော့တက်မတော်ထုတ်ပြန်ချက်ကငင်းကြဲရေးရှေ့ကိုတိုးနိုင်မဲ့လမ်းစဖြစ်ပါရဲ့လားဆိုတဲ့အကြောင်းဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်နှစ်ကုန်အထူးအစီအစဉ်အဖြစ်2018အတွင်းအမှုပညာနဲ့ဖျော်ဖြေရေးလောကကအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတင်ဆက်မှာပါ။လူသားတွေရဲ့နေချက်ထွင်မှုဥဒုရာသီပြောင်းလဲမှုနဲ့အထူးသဖြင့်တောလိုက်မုတ်ဆိုးတွေကြောင့်ကဘာပေါ်ကတောရိုင်းတရိတ်ဆန်တွေမျိုးတုံးမဲ့အန်ဒီရဲနဲ့တိုးပြီးရင်ဆိုင်နေရပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ Faith Lepidus ရဲ့သတင်းဆောင်မကိုနန်းလောင်ကပြောပြမှာပါရှင
်အပူပိုင်းဒေသကတစ်ပင်ထိပ်ဖျားတွေကနေအာဖရိကတိုက်ကဆာဗာနာမြက်ခင်းပြင်တွေထိတိုင်အောင်နေထိုင်ကျဆားကြတဲ့တရိတ်ဆန်မျိုးစိတွေဟာတောလိုက်မုတ်ဆိုးတွေနဲ့တောရိုင်းတရိတ်ဆန်မောင်ခိုကူးသူတွေရဲ့အန်ဒီရဲနဲ့ရင်ဆိုင်နေရပါတယ်ချစ်စရာထွေးပိုက်ချင်စရာတရိတ်ဆန်လေးတွေကသာမောင်ခိုတင်ပို့ခံရတော့မဟုတ်ပါဘူး။ထောင်တောင်းချီတဲ့ပင့်ကိုယ်တွေ၊ဖားတွေ၊တွားတွားသတ္တဝါတွေနဲ့ကြောရုံမဲ့တရိတ်ဆန်တွေဟာလည်းသူတို့ပေါက်ဖွားကျက်စားတဲ့နေရာကနေနှစ်စဉ်တရားမဝင်တင်ပို့ချင်ခံနေရတာပါ။ကိုလံဘီယာနိုင်ငံမှာအများဆုံးတရားမဝင်မောင်ခိုတင်ပို့ခံရတဲ့သတ္တဝါလေးကတော့ရွှေရောင်အစင်းရှိတဲ့ Golden Poison Dart Frog ဆိုတဲ့ဖားမျိုးဖြစ်ပါတယ်။နေဆက်တွေကိုကောင်းကောင်းမထိန်ချုံနိုင်တာနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခောက်ခွန်အရာရှိတွေကိုတင်ဒန်ပေးမထားတဲ့အချက်ကလည်းဒေါ်လာဘီလီယံပေါင်းများစွာတန်မှုရှိတဲ့တော်ရိုင်းတရိတ်ဆန်တရားမဝင်တင်ပို့မှုတွေဆက်ပြီးရှင်းသန့်နေစေတဲ့အချက်ပါ။အာဖရိကတိုက်မှာဆိုရင်ကင်ညာနဲ့တန်ဇေးနီးယားနိုင်ငံကလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကိုတရားမဝင်တော်ရိုင်းတရိတ်ဆန်ထွက်ကုန်တွေကိုခွဲခြားသိမ်းနိုင်အောင် International Fund for Animal Welfare IFAW လို့ခေါ်တဲ့တော်ရိုင်းတရိတ်ဆန်ပြုစုစောင့်ရှောက်ရေးအပြည်ပြည်ဆိုင်ရာရမုံငွေအဖွဲ့ကနေတင်ဒန်တွေပေးပါတယ်။IFAW အဖွဲ့ဒုတိယအကြီးအကဲဖယေကော်ဗီယက်စ်ကဒီလုပ်ငန်းတွေမရနိုင်တဲ့အချက်တချို့ကိုအခုလိုရှင်းပြပါတယ
် To say that the border of Kenya and Tanzania is porous is an understatement. It's
Kenya and Tanzania နဲ့ဆက်ကနေတောရိုင်းတရိတ်ဆန်နဲ့စိတ်ဝင်နေတာကိုရှော့တွက်ထားကြပါတယ်။မဆိုင်ဤဆိုတဲ့တိုင်းသားတွေကနှစ်နိုင်ငံနဲ့ဆက်တစ်ဖက်တစ်ချက်မှာနေထိုင်နေကြတဲ့အတွက်အဲ့လိုတရားမဝင်မှောင်ခိုတင်ပို့တဲ့ကိစ္စတွေဖြစ်နိုင်ပါတယ်။အဲ့လူမျိုးစုတွေအတွက်ကတော့နေဆက်မြင်းဆိုတာစိတ်ကူးရင်ကိစ္စတသက်ဖြစ်ပါတယ်
။ရေမြင်းတွေကိုလည်းတောလိုက်မုတ်ဆိုးတွေရန်ကနေကကွယ်ဖို့လှုပ်ရှားတက်ကြွသူတွေကအပြင်းထန်ကြိုးစားနေပါတယ်။တရိတ်ဆန်တွေကိုတနေရာကနေတနေရာပြောင်းရွှေ့တာသူတို့လှုပ်ရှားသွားလာတာကိုအခြေခံလိုက်တဲ့နဲ့မိုက်ခရိုချစ်လို့ခေါ်တဲ့ပစ္စည်းလေးတွေသူတို့ကိုယ်ထဲထည့်ပေးတာရေမြင်းတွေရဲ့အစွဲတွေကိုဖျက်တဲ့နေလန်တွေဟာရေမြင်းတွေကိုကာကွယ်နိုင်ရတဲ့ကင်ညာတာဝန်ရှိသူတွေလုပ်ကိုင်းတဲ့နေတွေပါ။တရိတ်ဆန်ကကွေအရှိန်မြင့်လှုပ်ဆောင်မှုကြောင့်ယူဂန်ဒါနဲ့ရဝန္ဒာနိုင်ငံကဂေါ်ရီလာအာဖရိကလူဝင်ကြီးတွေရဲ့အရေးအတွက်တိုးလာပါတယ်။လူဝင်တွေလာကြည့်တဲ့ကမ္ဘာလေခီတယ်ရီစီကဝင်ငွေဟာရဝန္ဒာနိုင်ငံအတွက်တော့အရေးကြီးတဲ့နိုင်ငံဝင်ငွေဖြစ်ပါတယ်။ဒါပေမဲ့လည်းဆာဖရီဘေးမဲ့တောထဲဝင်ခွင့်လက်မှတ်တွေဈေးမြင့်လာတာကြောင့်အလဲအပတ်လာသူတွေတိတိတသားနေရပါတယ်။ဒါကြောင့်2018ခုနှစ်ဧည့်သည်အလာကျဲတဲ့ဩဂုတ်လမှာလူဝင်တွေကိုအနီးကပ်လာကြည့်တဲ့ဧည့်သည်တွေပြန်ရောက်လာအောင်ဆိုတဲ့မျှော်လင့်ချက်နဲ့လက်မှတ်ဈေးတွေကို30ရာခိုင်နှုန်းလျှော့ပေးခဲ့တာပါ။တခါဥဒုရာသီပြောင်းလဲမှုကြောင့်မျိုးတုံးတော့မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့ကဘာတဝန်းလုံးကတစ်ပင်တွေနဲ့တည်တည်ဝလံတွေကိုလည်းတဘာဝပဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကစပြီးတော့ကာကွယ်ဖို့ကြိုးစားနေပါပြီ။ဥဒုရာသီပြောင်းလဲမှုကတော်ရင်တရိတ်ဆန်တွေအပေါ်ဘလို့တည်ရောက်မှုရှိတယ်လဲဆိုတာကိုတဘာဝပဝန်းကျင်ဆိုင်ရာအဖွဲ့တွေကနားလည်သဘောပေါက်အောင်ကြိုးစားနေတယ်လို့ပဲအဲ့ဒီလိုပြောင်းလဲမှုတွေနဲ့အသားကျအောင်ဘလို့နည်းလမ်းတွေနဲ့ဆောင်ရွက်နိုင်မလဲဆိုတာကိုလည်းအထောက်လုပ်ကိုင်နေကြတာဖြစ်ပါရဲ့ရှင်။
နန်းလောင်ပြောပြသွားတာပါခုဆက်လက်ပြီးနားဆင်ရမှာကတော့ဩစတြေးလျနိုင်ငံမှာအစိုးရကနေပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေတချို့ကိုပြင်ဆင်လိုက်ပြီးတဲ့နောက်နိုင်ငံရဲ့အရှိမြောက်ဖက်ချမ်းကွင်းစ်လန်ပြည်နယ်မှာမိချောင်းရိုင်းဖမ်းတာမိချောင်းဥကောက်တာတွေကိုတရားဝင်ခွင့်ပြုလိုက်ပြီးဖြစ်တဲ့အကြောင်းစစ်နီမျိုးက VOA သတင်းတောက် Phil Marcia သတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြမှာပ
ါဩစတြေးလျနိုင်ငံမှာမိချောင်းဖမ်းသမားတွေကအခုဆိုရင်တရားဝင်လိုင်စင်လျှောက်ပြီးမိချောင်းရိုင်းဖမ်းတာမိချောင်းဥကောက်တာကိုလှုပ်လို့ရသွားပါပြီအဲ့ဒီကတဆင့်ကိုပိုင်မွေးမြူတာသားဖောက်တာလုပ်ပြီးမိချောင်းအေကွန်နဲ့အသားကိုပါပြန်ရောင်းစားနိုင်ပါတယ်အကောင်းစားမိချောင်းအေကွန်တစ်ချက်ဟာဒေါ်လာ900ဝန်းကျင်ပေါက်ပါတယ်ကျောင်းမဲ့ပွဲပင်လယ်မိချောင်းတွေဟာကမ္ဘာပေါ်မှာအများဆုံးတွေ့ရတဲ့တွားသားသတ္တဝါတွေဖြစ်ပြီး1980ဝန်းကျင်ဩစတြေးလျနိုင်ငံမှာမိချောင်းကာကွယ်ထိန်းသိမ်းရေးဥပဒေမပြဋ္ဌာန်းခင်တုန်းကမျိုးတုံးလူနီးပါးဖြစ်ခဲ့ရပါတယ်မိချောင်းအကောင်ကြီးတိတိတသာကြီးကြားဆင်းမသွားရအောင်တော့မိချောင်းဖမ်းသမားတွေအနေနဲ့စီကံသတ်မှတ်ချက်ကိုအတိအကျလိုက်နာရမယ်လို့ဆိုပါတယ်တစ်နှစ်တာအတွင်းမိချောင်းဥ 9,000 အများဆုံးကောက်ယူနိုင်တယ်လို့ Queensland ပြည်နယ်အစိုးရကပြဋ္ဌာန်းထားပါတယ် Rockham တန်မြူနာကမိချောင်းမွေးမြူကံပိုင်တဲ့ John Lever ကတော့မိချောင်းဥတွေကိုတရားဝင်ကောက်ခွင့်ပေးလိုက်တာကြောင့်ဒေသခံတွေစီးပွားရေးပိုကောင်းလာနိုင်တယ်လို့သုံးသပ်ပါတယ်
Aboriginal communities have got a resource of crocodile eggs that they can now sell landowners graziers if they got crocodile
ခါနေတိုင်းရင်းသားတွေအခုဆိုရင်မိချောင်းဥလိုက်ောက်ပြီးပြန်ရောင်းစားနိုင်မဲ့ဝင်ငွေရလန်းတစ်ခုပေါ်လာပါတယ်ဒီပိုင်ရှင်စကြက်ပိုင်ရှင်အများစုကတော့ဒီမိချောင်းတွေဟာသူတို့မွေးထားတဲ့နွားပေါက်စမြင်းပေါက်စတွေကိုလာစားတဲ့အန်ဒီရဲကောင်တွေလို့သာအရင်ကမြင်ထားကြပေမဲ့အခုတော့စီးပွားရေးမဲ့လုံးတွေကြောင့်မိချောင်းမွေးတဲ့အလုပ်ကိုလှုပ်လာကြပါပြီ
ဩစတြေးလျနိုင်ငံဒါဝင်မြို့မှာရှိတဲ့နိုင်ငံတကာတော်ရိုင်းတိရစ္ဆာန်သုတေသနအဖွဲ့ရဲ့သိပ္ပံပညာရှင်ချာလီမာနိုလစ်ကတော့မိချောင်းမုတ်ဆိုးတွေကိုဥကောက်ခွင့်ပေးလိုက်တာကမိချောင်းအကောင်ကြီးထိန်းသိမ်းရေးမှာအထောက်အကူဖြစ်စေလိမ့်မယ်လို့ဆိုပါတယ
် In every case where there was a crocodile egg harvest the populations in those countries had increased substantially It's not just
မိချောင်းတွေကိုသွားကောက်လိုက်တိုင်းအဲ့ဒီဒေတာမှာမိချောင်းအကောင်ကြီးတိတိတတ်တာတိုးလာတာတွေ့ရပါတယ်ဒီလိုဥကောက်တာကစီးပွားရေးရည်ရွယ်ချက်တစ်ခုတည်းအတွက်ဒီမကပါဘူးဆိုရအတွက်လည်းကြိုးရှိသေးပါတယ်ဒါကမိချောင်းမွေးမြူရေးလုပ်လာအောင်နှလုံးပေးတာမဟုတ်ပဲဒီကြောင့်ထိန်းသိမ်းရေးအတွက်ပါအကောင်းဆုံးနည်းလမ်းဖြစ်ပြီးသူ့ဖွဲ့စည်းအတွက်လည်းအကျိုးများစေပါတယ်
။ဩစတြေးလျနိုင်ငံမြောက်ပိုင်းမှာရှိတဲ့ Northern Territory မှာတော့ 1980 ကတည်းကမိချောင်းဥကောက်တာကိုတရားဝင်ခွင့်ပြုခဲ့တာပါ။ Queensland ပြည်နယ်မှာတော့တော်ရိုင်းတိရစ္ဆာန်ရောင်းဝယ်မှုစီမံကိန်းလှုပ်ဆောင်မှုတွေကိုဗဟိုအစိုးရကအသေးချာစစ်ဆေးပြီးနောက်အခုကျမှမိချောင်းဖမ်းတာဥကောက်တာတွေကိုခွင့်ပြုလိုက်တာပါ။ 1940, 50နဲ့60ခုနှစ်ဝန်းကျင်တွေတုန်းကဩစတြေးလျနိုင်ငံမြောက်ပိုင်းမှာပင်လယ်မိချောင်းတွေကိုအကြီးအကျယ်ဖမ်းခဲ့ကြပါတယ်။အရွယ်ရောက်ပြီးမိချောင်းအထီးတစ်ကောင်ဟာပြင်းပြအဖြစ်9မီတာအရှည်ရှိပြီး250ကီလိုဂရမ်အလေးချိန်ရှိပါတယ်။မိချောင်းဖမ်းဆီးမှုကို1980နောက်ပိုင်းဥပဒေနဲ့တားမြစ်ခဲ့ပြီးလက်ရှိအဖြစ်ဩစတြေးလျနိုင်ငံမှာမိချောင်းအကောင်ကြီးတသိန်းနဲ့နှစ်သိန်းကြားဝန်းကျင်မှာရှိပါတယ်ခင်ဗျာ။
ရှိနေခင်လောင်းမဲ့ဇန်နဝါရီလ၁ရက်နေ့အင်ဂါနေ့ဟာဆိုလို့ရှိရင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနေ့ညမှာပုံမှန်တင်ဆက်နေကြအင်ဂါနေ့ညဒိုင်အက်ဒီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစိန်ခေါ်ချက်တွေချင်းချောက်မှုတွေနဲ့လားလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမှုများလို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923283994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါ။တက်မတော်ထုတ်ပြန်ချက်ငြိမ်းချမ်းရေးရှိကိုတိုးနိုင်မဲ့လမ်းစဖြစ်ပါရဲ့လားဆိုတဲ့အကြောင်းဆွေးနွေးတင်ပြထားပါတယ်ရှင
်။ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေစစ်တိုင်း၅ခုမှာလေးလကြော်ကြာစီးရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်ပေးရမယ်ဆိုတဲ့အချက်၁၁ချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဒါဟာဒီဇင်ဘာ၁၂ရက်နေ့မှာကိုကန့် တန်းပလောင်နဲ့ရခိုင်အေတပ်ဖွဲ့တွေဘက်ကနေစစ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ပြီးစစ်ရေးနီလမ်းမှာအပနိုင်ငံရေးနီလမ်းဖြစ်အမျိုးသားပြန်လည်စစ်မြေရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွင်ဆက်လက်ပါဝင်သွားမည်ဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပြီးနောက်ဆက်တွဲအနေနဲ့တပ်မတော်ဘက်ကထုတ်ပြန်တဲ့ကြေညာချက်ဖြစ်ပါတယ်တပ်မတော်ရဲ့ထုတ်ပြန်ချက်မှာဘာတွေဖော်ပြထားသလဲအဲ့ဒီထုတ်ပြန်ချက်အပေါ်လက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေကဘယ်လိုသဘောထားသလဲဒီထုတ်ပြန်ချက်ကြောင့်တစ်ဆို့တယ်လို့ဖြစ်နေတဲ့ငြိမ်းချမ်းရေးရှေ့ဆက်သွားနိုင်မလားဆိုတာကူတပတ်တင်ပြသွားပါမယ်
တမရော်ထုတ်ပြန်ချက်မှာဖော်ပြထားတာတွေကတော့လက်နက်ကင်သုံးဖွဲ့ရဲ့စစ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်ဆိုတဲ့အခြေအနေပေါ်မူတည်ပြီးတမရော်ဘက်ကလည်းစစ်တိုင်း၅တိုင်းမှာလာမယ့်2019ဧပြီလကုန်နဲ့အထိ၄လကျော်ကြာစစ်ရေးဆိုင်ရာလှုပ်ရှားမှုတွေအလုံးရပ်ဆိုင်းထားမယ်ဖြစ်ကြောင်းတမရော်အနေနဲ့ NCA မထိုးရသေးတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့ရော NCA ထိုးထားပြီးအဖွဲ့တွေနဲ့ပါလိုအပ်ရင်တဖွဲ့ချင်းစီနဲ့တွဲဆုံဆွေးနွေးပေးမယ်ဖြစ်တဲ့အကြောင်းအဲ့ဒီအတွက်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့ကိုလည်းတမရော်ဘက်ကဖွဲ့စည်းထားပြီးဖြစ်တဲ့အကြောင်းတိုက်ပွဲဆောင်ပြည်သူတွေမှာမူလနေရဲ့ပြန်နိုင်ရေးတမရော်ဘက်ကလိုအပ်တယ်လို့ပူးပေါင်းကူညီဆောက်ရှောက်ပေးသွားမယ်အကြောင်းနောက်ဆုံးတမရော်အနေနဲ့2020ပြည့်နှစ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည်မြောက်ပြီးငြိမ်းချမ်းရေးကိုပြည်သူတွေလက်ဝဲအရောက်အနှင်းမယ်လို့တန်ထံချထားတဲ့ဤသူတိုင်းဒေသနဲ့နှက်ကိုင်အဖွဲ့တွေကလည်းဂတိကဝေပြုဖို့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ရေးအထိဆောင်ရွက်သွားဖို့တိုက်တွန်းချက်တွေပါဝင်ပါတယ်ထူးခြားတာတစ်ခုကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအဲ့ဒီကြေညာချက်ကိုထုတ်ပြန်ပြီးနောက်ပိုင်း NRPC အစိုးရအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနအပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းအားလုံးလူလူကတုံ့ပြန်တဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြတာပါ NRPC ရဲ့ကြေညာချက်မှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်ကိုကြိုဆိုလိုက်ပြီး NCA မထိုးရသေးတဲ့လက်နက်ကိုင်၈ဖွဲ့ NCA လက်မှတ်ထိုးပြီး27ရာစုပင်လုံငင်းငယ်ညီလာခံစပွဲဝိုင်းစီရောက်လာအောင်ကြိုးစားသွားမယ်လို့ဖော်ပြထားပါတယ်
။လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ကြီးညာချက်တွေမှာတော့အကြမ်းမင်းအဖြစ်အဖွဲ့အားလုံးလူလူကတမရော်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့ KNU ကရင်တပ်ဖွဲ့ KNPP ကရင်နီတပ်ဖွဲ့ငင်းငယ်ကောင်စီ KIA ကချင်တပ်ဖွဲ့မွန်ပြည်စစ်ပါတီSSPB SSA ရှမ်းတပ်ဖွဲ့ ALB ရခိုင်တပ်ဖွဲ့နဲ့ကိုကန့်တအန်းရခိုင် A သုံးဖွဲ့ပေါင်းအဖွဲ့တွေကတော့တမတော်ရဲ့စစ်တိုင်း၅တိုင်းမှာပဲအပြည့်အတာမလုံလောက်တဲ့အကြောင်းတနိုင်ငံလုံးတိုက်တာနဲ့အပြည့်အကျညာဖို့လိုတဲ့အကြောင်းထုတ်ပြန်ခဲ့ကြပါတယ်အလားတူတမတော်ကနေဒုဗိုလ်ချုပ်ကြီးရာပြည့်ကိုဥဆောင်စေပြီးလိုအပ်ရင်လက်နက်ကိုင်တိုင်းသားတွေနဲ့တပ်ဖွဲ့ချင်းစီတွဲဆုံဆွေးနွေးမယ်ဆိုတဲ့ကိစ္စကိုတော့ RCSS SSA ရှမ်းတပ်ဖွဲ့ KNU ကရင်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့တို့ကကြိုဆိုကြောင်းထုတ်ပြန်ခဲ့ပါတယ်အကြောင်းကတော့အဲ့ဒီအဖွဲ့တွေဟာတပ်မတော်နဲ့တပ်ပိုင်းဆိုင်ရာကိစ္စတွေအတွက်တွဲဆုံဆွေးနွေးလို့ကြောင်းတောင်းဆိုထားကြတဲ့အဖွဲ့တွေဖြစ်နေလို့ပါပဲ
ထူးခြားတာတစ်ခုကတော့ဒီဇင်ဘာလ28ရက်နေ့ကြမှာထုတ်ပြန်လိုက်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ရဲ့ထုတ်ပြန်ချက်ပါ KIA ကဥဆောင်ပြီးကိုကန့်တအောင်းပလောင်နဲ့ရခိုင် AA အဖွဲ့ပေါင်းထားတဲ့အဲ့ဒီအဖွဲ့၄ဘွဲ့ဟာတပ်မတော်ကထုတ်ပြန်ချက်မှာဖော်ပြထားတဲ့ဆွေးနွေးရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးသူတို့ရဲ့လိုအပ်ချက်သဘောထားကိုခက်တင်းတင်းတောင်းဆိုလိုက်လို့ပါပဲထုတ်ပြန်ချက်မှာတပ်မတော်နဲ့ဆွေးနွေးတဲ့အခါသူတို့လေးဘွဲ့ပေါင်းပြီးဆွေးနွေးမယ်ဆွေးနွေးပွဲတိုင်းမှာဝါလက်နက်ကိုင်အဖွဲ့ဦးဆောင်တဲ့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ဝမိုင်းလာနဲ့ SSPP SSA ရှမ်းတပ်ဖွဲ့တွေကိုအတိတ်တည်းအနေနဲ့ဖိတ်ကြားသွားမယ်ဆွေးနွေးပွဲတွေကိုတရုတ်နိုင်ငံမှာပဲလုပ်မယ်ဆိုတဲ့အချက်တွေပါဝင်ပါတယ်ဒါရီမကတက်မတော်အနေနဲ့စစ်တိုင်းအားလုံးမှာစီရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်းပေးဖို့ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာတွေကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်ပြီးအဲ့ဒီနှစ်ခုအကောင့်ထဲပေါ်ပါမှသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကနေစစ်စင်ရေးလှုပ်ရှားမှုတွေကိုရပ်ဆိုင်းသွားမယ်အကြောင်းဖော်ပြထားတာပါတကယ်တော့မူလဖြစ်ပေါ်ခဲ့တဲ့အခြေအနေကိုပြန်ကြည့်ရင်အရင်2015 NCA စာချုပ်လက်မှတ်ရေးထိုးစဉ်ကအစိုးရနဲ့တပ်မတော်ဘက်ကလက်မှတ်ရေးထိုးခွင့်မပေးဘဲချန်လက်ထားခဲ့တဲ့လက်နက်ကိုင်၃ဘွဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရောက်လာအောင်ငြိမ်းချမ်းရေးကော်မရှင်နဲ့ညှိနှိုင်းရာကနေအစာပြုလာတဲ့ဖြစ်စဉ်ဖြစ်ပါတယ်။အချိန်ချင်းညှိနှိုင်းပြီးတဲ့နောက်လက်နက်ကိုင်၃ဘွဲ့ဘက်ကနေစီရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်လို့ကြေညာပြီးနောက်မှာတပ်မတော်ဘက်ကစစ်တိုင်း၅တိုင်းမှာ၄လကျော်ကြာစီရေးလှုပ်ရှားမှုရပ်ဆိုင်ထားမယ်လို့ကြေညာခဲ့တာပါ။အခုမြောက်ပိုင်းလေးဘွဲ့ထုတ်ပြန်ချက်အရာဆိုရင်တော့တပ်မတော်ဘက်ကစစ်တိုင်းအားလုံးအပြစ်ရတာမလုပ်ရင်ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာမရက်ရင်သူတို့ဘက်ကလည်းစီရေးလှုပ်ရှားမှုရပ်ဆိုင်းပေးဖို့မရှိဘူးဆိုတဲ့သဘောပြန်တက်ရောက်သွားစီပါတယ်။ဒါဆိုရင်နှစ်ဖက်အခြေအနေတွေဟာအရင်မူလတင်းတင်းမာမာအခြေအနေအတိုင်း
ပြန်ရောက်သွားတဲ့သဘောတက်ရောက်စေပါတယ်။ KIA ကောင်းဆောင်နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့အကြီးညာချက်မှပြဿနာတွေအများကြီးပါဝင်နေတယ်လို့နဂိုမူလာတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့အကြီးညာချက်မှလည်းမိကွန်းထုတ်စရာတွေအများကြီးရှိနေစေပါ။တက်မတော်ဘက်ကလက်နက်ကင်တိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးဖို့စစ်ဘုတ်ချုပ်တယောက်ကိုဦးဆောင်စေပြီးတီးတန့်အဖွဲ့တစ်ဖွဲ့ဖွဲ့လိုက်တာဟာငင်းကြေးရေးဆွေးနွေးမှုတွေမှာဘလို့အခန်းကဏ္ဍကနေပါဝင်မလဲဆိုတာသိပြီးတော့မရှင်းလင်းလှပါဘူး။တမရဦးသိန်းစိန်လက်ထက်ခရဲကစတင်ခဲ့တဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာတက်မတော်သားတွေပါဝင်တဲ့အစိုးရကိုယ်စားလှယ်တွေနဲ့ပဲဆွေးနွေးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဆွေးနွေးမှုကနေတဆင့်ပဲ NCA စာချုပ်ပေါ်ပေါက်လာအောင်အထိစွမ်းဆောင်ခဲ့တာ
ပါ။နောက်ပြဿနာတစ်ခုကတော့တက်မတော်ရဲ့ထုတ်ပြန်ချက်မှာ KNU အပါဝင်တိုင်းသားလက်နက်ကိုင်တွေနဲ့ပြဿနာအကြီးအကျယ်တက်ခဲ့တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးလုပ်ဖို့တနည်းအားဖြင့်တခုတည်းသောတက်မတော်ကိစ္စအကောင့်ထဲပို့ဖို့လိုအပ်တယ်ဆိုတဲ့သဘောထပ်လောင်းပြောဆိုလိုက်ခြင်းပါ။ဒါတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ပါအချက်လက်တွေဟာတစ်ဆို့နေတဲ့မြမညဉ့်ဉျာရေးရှေ့ကိုတေချာပေါက်တိုးတက်လာတော့မယ်ဆိုသည့်အထိစွမ်းဆောင်နိုင်လိမ့်မယ်လို့မမျှော်မှန်းနိုင်သေးပါကြောင်းတင်ပြလိုက်ရပါတယ
်။အခုတော့မြမပြည်ကပေးစာအစည်းအဝေးအစားနှစ်ကုံအထူးအစည်းအဝေးဖြစ်မအေးတန်တာကျော်ကနေပြီးတော့2018အတွင်းအမှုပညာနဲ့ဖျော်ဖြေရေးလောကကပြန်ပြောလောက်စရာသတင်းတွေကိုပြောပြမှာပါရှင်။
My son, it is your time. Show me my respect and bow down. You get to decide what kind of king you are going to be. Don't freeze.
မင်္ဂလာပါရှင်။ပျော်ရွှင်စရာကောင်းတဲ့နှစ်ကုန်ကာလဖြစ်ပါစေနော်။ကုန်လွန်ခဲ့တဲ့2018ခုနှစ်အတွင်းမှာဆိုရင်တော့ဟောလိဝုဒ်ကထက်သမျှရုပ်ရှင်ကားတွေမှာ Black Panther, Jet Set နဲ့ရုပ်ရှင်ဇာတ်ကားကအအောင်မြင်ဆုံးဇာတ်ကားပါပဲ။Marvel Super Hero ဇာတ်ကားတွေမှာလူမဲဆူပါဟီးရိုးတယောက်ပထမဆုံးထွက်ပေါ်တာဖြစ်ပြီးတော့ရုပ်ရှင်ဝေဖန်ရေးသမားတွေစီကလည်းချီးကျူးတယ်နိုင်နိုင်ကြားခဲ့ရပါတယ်။သူ့ရဲ့ဇလန်းရောကြီးကျယ်ခန္ဓာလာတဲ့အာဖရိကဖြစ်နေပုံဖော်ပုံရောချီးကျူးခံရပါတယ်။မင်းသား Chadwick Boseman တယောက်ဆောင်တဲ့ Black Panther တင်းတဲ့လူစွမ်းကောင်တီချဲလာကအနာဂတ်အာဖရိကကကျော်ဝါလာတဲ့ Wakanda နိုင်ငံတော်ကြီးရဲ့ဘီရင်ဖြစ်ပြီးတော့သူ့ရဲ့နိုင်ငံထဲမှာသူ့ကိုပုံကန်သူတစုနဲ့ရင်ဆိုင်ရတာပါ။boxofficemojo.com ရုပ်ရှင်ဇာတ်ကားဆိုင်ရာအချက်အလက်တွေကိုပြည့်စုံစုံပြုစုထားတဲ့ website ရဲ့စာရင်းရဆိုရင်ဒီ Black Panther ရုပ်ရှင်ကားက American ပြည်အောင်စုမှာကိုဒေါ်လာ1,900ဝင်ငွေရခဲ့ပါတယ်။ဒီကမ္ဘာလုံးတိုက်တာနဲ့ဆိုရင်ရုံဝင်လို့ရတဲ့ဝင်ငွေစုစုပေါင်း11,100ရှိပါတယ
်။
American Dream ရုပ်ရှင်ကြောင်းကဒုတိယအကြိမ်ရုပ်ရှင်ကောင်းတာ Avengers Infinity War ပဲဖြစ်ပြီးတော့စုစုပေါင်းရုံးဝင်ငွေဒေါ်လာ688တန်းရှိပါတယ်။ဒီရုပ်ရှင်ကလည်း Marvel Super Hero ရုပ်ရှင်ပါပဲ
။ Bye sweetie.
I'll watch the kids, no problem.
The way you're supposed to do it, Dad. They want us to do it.
အမြင်မှုတတိယနေရာမှာတော့ Cartoon Guy Incredibles နာမည်နဲ့ရုပ်ရှင်ရှိပါတယ်။ American ပြည်တွင်းရုံးတင်ဝင်ငွေဒေါ်လာ608တန်းရပါတယ်။ဒီ Incredibles နာမည်နဲ့ရုပ်ရှင်ကပထမဇာတ်ကားရဲ့အဆက်ဖြစ်ပြီးတော့ Zelig Power Meter စုကသူ့ရဲ့ Super Power တွေနဲ့ဘဝကိုဘယ်လိုမျှတတင်တင်အောင်နေထိုင်ဖို့ကြိုးစားကြလဲဆိုတာတွေ့ရပါတယ်။ Cartoon ဇာတ်ကောင်တွေရဲ့နေရာမှာနာမည်ကျော်မင်းသားမင်းသမီးတွေဖြစ်တဲ့ Holly Hunter, Craig,Sarah Vowell နဲ့ Samuel L. Jackson တို့ကပထမကားမှာတော့ကဇယုတ်တွေနေရာမှာပဲပြန်ပြီးအတန်နဲ့တရုတ်ဆောင်ကြပါတယ်။ဒီရုပ်ရှင်ကိုအရင် Director Brad Bird ကပဲစံညွှန်ရေး Director လုပ်ပြီးရိုက်ကူးခဲ့တာပါ။ဒီရုံးတင်ဝင်ငွေစရုပ်တာအများဆုံးရတဲ့ရုပ်ရှင်ကားကတော့ Jurassic World Fallen Kingdom ဖြစ်ပြီးတော့ဝင်ငွေဒေါ်လာ416တန်းရရှိခဲ့ပါတယ
်။ Hey girl, you think what I'm thinking?Genetic power has now been unleashed. You can't put it back in the box. Blue! If I don't make it back, remember you're the one who made me come here.
ဒီနောက်မှာတော့ Deadpool အပိုင်းနဲ့ရုပ်ရှင်ကားကဒေါ်လာ318တန်းရရှိခဲ့တာပါ
Now cue the music Don't call it a comeback I've been here for years Rock him up What the fuck is the fear Make it the tears Rain down like a monsoon Listen to my bass door
Academy Oscar Super Wema, Mama Yaya Pisiari, Tukugaro, Nini Francis McDormand, Three Billboards Outside Ebbing, Missouri, Zakane, a council of Mutami, Adiga, Deo Sansu Yashi Tawari, Sula Ken Yuine, Jesu Tinsakapuro, Yoshin Deo Sane, Puela, Hyane Kama, Lumuzon, Luazon, Len Guevia Muson, Ted Dunbawan, Guinbeo Sure, Gesago, Taukane, down to Simongani Piotua Kevari. Solo Ragaro, Mena, Menemiji Rivaka, through all Dane, Yoshin can try Sajo Chode Kama, Zelanda Mayo, Yoshin, Heguye, Baimava, Alazon Paolo, Ted Dun Toyuku, Samyetavu, Lonzora Psepani. Subiwe Akana Bimaro, Suya Yodu Riboma, Neme Tobi, Governor's Ball, Batima, Menemi Francis, McDormand, Ye, Academy Shuizin Yodu, Piautualu, Laisha, Jayavade, Piro Piensha, Dritoraba. Two year Oscar Yotugo, Terry Bryan Suretuka, Koyu, Elo Piojabro, Tugale Nimime, Dimuga, Diayonti, Yaltavari.
She deaf?
Mute, sir. She can hear you.
You clean that lab, you get out.
This may very well be the most sensitive asset ever to be housed in this facility.
You may think that thing looks human. Stands on two legs, right? But we're created in the Lord's image. You don't think that's what the Lord looks like, do you?
The Shape of Water, Yoshin Kane, Mexican director, Guillermo del Toro, Patamazon Oscar Su Yashidalu, Dizakaga, Akazon Yoshin Zakasu, Best Picture Sule Yashi Tawari. Darkest Hour, Yoshin Kamara, Western Chachi Pine, Yoshin Diga Diosan Pine, Diosan, Gary Olmenga, Akazon Muda, Zasang Su Yashi Kevari. Oscar Sumahode, the Tai Yoshin Supi Werimaro, Japan director, Hiro Kazu, Gori Edaga, Shoplifters, Zizan Rigani, Pisi Koyu Dumyasure, Midazu Boadio Paul Sakane, Gain Yoshin Puroga Pide, the Bamoda Suyashi Kevari. Hollywood Marley, my Saya, Madame Dia Mukesari, portrait at Timavi, did the Bam Sugo, Taison, Ditubro Pieni Redu, Don Regani, a Mutami Dorita, Yanine, Supra Jubro Kaman Tajaraba.
Bonjour. Félicitations. Hello. Congratulations.
Ce film aussi, j'ai vraiment le sentiment qu'on avait fait du beau travail à la fois avec l'équipe technique.
Touch me not, Zagagaro. Yoshin GBA that is so good and all don't know city. Lane Dabi Kenny, Doromina Bowen Pure. Tigaga, Chelsea Shitting now, Berlin, Langaga Yoshin Borama, Golden Bay, a Gazon Yoshin Zagasu, Yadawai. Director Pite Romania Nangendu, Edina Pinteligaro, to Disugo Yale Melo, Nyole Matau, Lusuari. Luna Uzama, Songs on Yenimu Yashi Tajavi Mele, the Vianeta Madago, Soyen Jalun Zarago, set in Debio, the Gepsi and Seguin Zelango, Yoset Tarawa. Finish Yoshin Poramaro, Director Alpha Son Kuroronga, Along Lutinzai, Golden Lions, Yashi Twagari, Sayesia Lepit, Director, a Yoshin Depon Pinashin Epite, Director Kuroronga, Tuchibian Lagere, Mexico City, New Yakuli, Zang Yaitare, Roma Sure, Sapin Zagabio, Yoshin Zagaga, a few meters than a Swessam Mushide, Yoshin Gabsine, Yoshin Wivanduri, the leader, the Damak Kitanaba.
Oh, I'm never eating another piece of candy ever again. High five, don't do it.
Tilamu Yoshinga, Amyamuri, the Tata Pesumaro, Emoji Galeri, Jang Yakutare, the Emoji Movie, Gadungaga, Melamavi, Razi Suyashi Dwagevari, and Yem Pizan Yoshin Gari Ramaduga, Taysong Chitawa.
Can I ask you a personal question?
Okay.
Tell me something, girl. Do you write songs or anything?
I don't sing my own songs.
Why?
I just don't feel comfortable.
Why wouldn't you feel comfortable?
Almost every single person has told me they liked the way I sounded, but that they didn't like the way I look.
I think you're beautiful.
My family. Asura Lady Gaga, Kaos Ambria Bowen, the Yosan Tari, a star is born, Yoshin Zagaga Asan. Freddie Mercury, a Boa Samina, Zhang Yai Tari. Bohemian Rhapsody.
Let's get the party started.
Grandma, you weren't invited.
That's the best kind of party, little girl.
Abba ye, the chen rigo, de deo po yai gu thai, mama mia, here we go. Zakari garo, gita go ta bibro, sen yon ye yai gu thai abba. Not if I'm your demi zeo go, gao zang dibro, yai gu re, gari le, tri yawari. Oceans, yoshin's akama suri, neme di minami ripsite, Sandra Bullock, Kate Blanchett, Anne Hathaway, Helena Bohem Carter ne, neme jo suro, Rihanna ro, alon pao in bro, diyo sang tan abba.
Going to Robbins,
not the ball itself. Nago Ocean Yoshin Zakari Rega, Salimina, Josh Clooney, the Yosane, Danny Ocean and Yamania, Debbie Ocean Chine, Sandra Bullocka, the Yosan Tavari.
Tragedy. Maybe you didn't see what you think you saw.
Baba Minsure Yoshin Zakamale, Jennifer Garnaga, Claire Archie, Mute Miniagane, the Yosanava. Ant-Man and the Wasp, Yoshin Zakagaro, Minamigo Kangzang Niaga Yaitare, Patama Uzo, Marvel Superhero Yoshin Pipani. Now, Ted, you do go counts on Tim, your budget, Miazi, Tong Jaite, Sakagaro, Despine, who Jen means where Yoshin Kabe Sipio, Nayanaga, a soya dishes, that showed him on Yapa Jarret, the Nijima, Niao Tang Jaitari, Hadas and Yoshin Zayoshin Pipani.
About Drew Thayer. He's your boyfriend, right?
Drew is CIA.
I'm sorry, what? I know you're a spy.
It's a long story, and I'm going to explain everything.
It's in your forehead.
Some bad people are after me, and now they're after you.
Cinema or Hollywood big cover, ma. I do go ya China movie, go let's see how they are.
Nick, your dating is Nick Young?
Yeah, you guys know them or something?
Hells yeah. They're just the biggest developers in all of Singapore.
Damn, Rachel. It's like the Asian Bachelor.
You know, I'm China, Ashari, Crazy Rich Asian, Yoshin Sakamaro. Disney Yoshin Tolu Yikomiga, the Lion King Yoshin Gardeku, the trailer, a tin at Tolai Daba. But a mouse on Tolai Day, a trailer Tolai Day Yamare, Gishi Dubang, they are not a little much out than she will Disney Tatamata and his own Sipari. Now, Nick, we are the Majon Dime, the Yoshin Garamaro, Suro Beyonce Gale, at the Nebabu of the Yosan Tavarishi. The Russian is along Lame Nimale, Yoshin Gagani, Jinan, and Hippie Bazi, Yosuda Marino.
Remember.
Good afternoon, Jinjoku. Talking you the gap, your Yamavashi.
Bangladesh Nangama, Shrik of Puri Malashi, when you joke Sheikh Hasina, Tatia Jane, the Tantra, Jampi, Yukabu, Mianaji, Mabe, the Ningri Jambari, D. Rick of Puin, and Senna, be Pipore, Jampe Murijan, they saw the Uyedraga, and Nazon second Ushini Babi, Shrik of Work and Uyala Dria, a Wami Lake Badiga, Leshi, when you joke Hasina, Apiata, Nayani Raba, Tabime, Rick of Boy, Mam, Mother Mahurin, a change of mess from Murishi, to attack Henriga, Weban Jabari. ကောင်းကောင်းနိုင်ငံမှာအရင်ပွားပွဲအခြေအနေတွေနဲ့ပြဿနာတွေကြုံခဲ့ရတဲ့အတွက်ရွေးကောက်ပွဲကိုအချင်းချင်းရွှေ့ဆိုင်းခဲ့ရတဲ့ကနေတနည်းနည်းလေးကတော့ရွေးကောက်ပွဲထက်အကျင်းပနိုင်ခဲ့ပြီးပြည်သူတန်းပေါင်းများစွာမဲပေးပါတယ်။သမ္မတရွေးကောက်ပွဲမဲပေးတဲ့နေ့မှာလည်းရှုပ်ထွေးမှုတွေအရင်ပွားပွဲကြုံရတာကြောင့်မဲလာပေးတယ်။ပြည်သူတန်း၄၀ကျော်ဒေါ်လာတွေထွက်ခဲ့ရပါတယ်။ကိုရီးယားနို င်းရေးဆွေးနွေးပွဲတွေတိုးမြှင့်ကျင်းပဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကတောင်ကိုရီးယားသမ္မတဆီတနင်္လာနေ့ကစာတစောင်ရေးသားပေးပို့ခဲ့ပါတယ်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားကုန်သွယ်ရေးဆက်ပွဲမှာအဓိကထားပြောနေရတဲ့ညာနာပစ္စည်းမူပိုင်ခွင့်ဆံရပြဿနာတွေကိုဇန်နဝါရီလ1ရက်နေ့ကစပြီးတရုတ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးမှာကြားနာဆက်ဆဲတော့မယ်လို့တရုတ်အစိုးရကကြေညာလိုက်ပါတယ်။
ကျေးဇူးပါဒေါက်ခင်မြတ်သက်ရေဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါရှင်အင်ဂျင်နီယာကတော့အိုက်တင်ဦးတကူဖြစ်ပါတယ်တနင်္လာနေ့နေ့ကခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားက VOA ပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်နေဟောင်းကုံလို့နှစ်သိကုမဲ့အချိန်ခါသမယရွှေလန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.